to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2018ခုနှစ်နိုဝင်ဘာ15ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ9မီတာ1925 32နဲ့ line limit 190တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီဗျာဒီညအတွက်အစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ sorry သတင်းတော်အသက်ခံမှုမှာတန်တရားရှိသူ၅ကိုတည်တံပြစ်ပေးဖို့ sorry ဆိုရရှင်တွေကရှောက်လဲလိုက်ပါတယ်။ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုဒီနေ့စတင်ပြီးနေရပြန်ဖို့မဲ့အစီအစဉ်ကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဆိုင်းငံ့လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်အထက်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံဖို့မြန်မာနိုင်ငံဘက်ကဒီကနေ့လှုပ်ခဲတဲ့အခြေအနေနဲ့ပတ်သက်ပြီး
တော့ဒါပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကယနေ့ဒီချိန်ထိတခုတရားမှစတင်ပြပြောင်းနေမရှိတော့ကျွန်တော်တို့တွေးရှိရအောင်အဲ့တော့ကျွန်တော်အနေနဲ့သုံးသပ်ရမယ်ဆိုရင
်မြန်မာနိုင်ငံရဲ့ဌာနရဲ့အမြဲတမ်းတွန်းဝင်ဦးမြင့်သူပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြာခင်မှာနားဆင်ရမှာပါဒါပြင်မြန်မာအစိုးရကဝန်ကြီးဌာနတစ်ခုဖွဲ့ဖို့အတွက်လွှတ်တော်မှာဒီကနေ့ဆွေးနွေးခဲ့တဲ့အကြောင်းတခါတိုင်းသားနဲ့နိုင်ငံအဖွဲ့တချို့နဲ့ငြိမ်းချမ်းရေးကော်မရှင်တို့တွေ့ဆုံဖို့စီစဉ်နေတဲ့သတင်းအပါဝင်မြန်မာနိုင်ငံကကျင်းအောင်နေတဲ့မှာနိုင်ငံရေးကျင်းသားတွေဆက်ပြီးရှိနေတဲ့အကြောင်းတွေကိုနားဆင်ရမှာဖြစ်ပါတယ်ဒီအကြောင်းတွေမတင်ဆက်ခင်မှာတော့အခုနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ချင်ညာပေးမှာဖြစ်ပါတယ်ဗျာ
sorry သတင်းတော်ဂျမဲခါရှောက်ကြီးအသက်ခံရမှုမှာတန်တရားရှိသူ၅ကိုတည်တံပေးဖို့ sorry ဆိုရရှင်တွေကရှောက်လဲလိုက်ပါတယ်Washington Post သတင်းစာမှာ Sorry အရှင်မင်းသားမိုဟာမက်ဘင်ဆာမင်ပါဝေဖန်တဲ့စောင်းမားတွေရေးသားခဲ့ဘူးသူသတင်းတော်ခါရှာဂီယာပြီးခဲ့တဲ့အောက်တိုဘာလ2ရက်နေ့ကတူရကီနိုင်ငံမှာရှိတဲ့ Sorry ကောင်စစ်ဝင်ရုံးကိုတွားရောက်ရာကတပ်ဖြတ်ခံခဲ့ရတာပါသတင်းတော်ကိုအစိတ်ဆေးထိုးတပ်ဖြတ်ခဲ့ပြီးတဲ့နောက်အလောင်းကိုတစစီဖြတ်တောက်ခဲ့တာဖြစ်တဲ့အကြောင်းလဲအစိုးရရှင်းနေရုံပြောခွင့်ရကဒီနေ့ပဲပြောပါတယ် Sorry အာနာမန်ကတော့သတင်းတော်ပြတ်ဆုံးခဲ့ပြီးတဲ့နောက်ဖြည့်ရှင်းချက်မျိုးစုံပေးခဲ့တာပါကောင်စီဝင်ရုံးကနေသူသဘောနဲ့သူပြန်ထွက်သွားတဲ့အကြောင်းအစိုးရမှာ sorry အနာမန်ကပြောဆိုခဲ့တယ်လို့ဒီနောက်မှာလဲကောင်စီဝင်ရုံးနဲ့မှာခက်ရန်ပြည်ရကတည်ဆုံခဲ့တဲ့အကြောင်းပြောင်းလဲပြောဆိုခဲ့တယ်လို့ကောက်ချစ်တဲ့ထောင်လန်းရေးတွေလက်ချက်ကြောင့်တည်ခဲ့ရတာဆိုပြီးတော့လဲပြောဆိုခဲ့ပါတယ် sorry ဆိုရရှင်တွေကတော့တက်ဖြတ်ဖို့အမင်ပေးခိုင်းစေခဲ့သူနဲ့ကျူးလွန်သူ၅ဦးကိုတည်တံပြစ်ပေးဖို့နဲ့တက်ဖြတ်မှုနဲ့ဆက်နေသူနောက်ထပ်6ဦးကိုတော့တင့်တော်လဲထောင်လန်းစီရင်ချက်တွေချမှတ်ဖို့လဲရှောက်လဲထားတာပါ
အီရန်နိုင်ငံနဲ့နေဆာအာဖဂန်နစ္စတန်နိုင်ငံအနောက်ပိုင်းကဖာရာပြည်နယ်မှာတာလီဘန်တို့ရဲ့တိုက်ခိုက်မှုတွေကြောင့်အာဖဂန်စစ်ရတပ်ဖွဲ့ဝင်40ကျော်သေဆုံးသွားပါတယ်။ဘာလာဘူလခရိုင်တဲကရဲစခန်းတစ်ခုကိုတပုန်တွေရဲ့ညပိုင်းထိုးစစ်တွေအများဆုံးသေဆုံးခဲ့ကြောင်းကိုလည်းတာဝန်ရှိသူတွေကပြောပါတယ်။အပြန်အလှန်တိုက်ခိုက်မှုတွေနိုင်နေချေဖြစ်ခဲ့ပြီးခရိုင်ရဲမှူးကြီးပါဝင်လုံခြုံရေးတပ်ဖွဲ့ဝင်32ယောက်သေဆုံးခဲ့ကြောင်းလည်းပြည်နယ်ရဲတပ်ဖွဲ့အကြီးတန်းအရာရှိစိုက်အဗ်တူလာအဒါရာဘီက VOA ကိုပြောခဲ့ပါတယ်။ဒါအပြင်ရဲတပ်ဖွဲ့ဝင်ကိုဦးတန်ရရခဲ့ပြီးနောက်တိုက်ခိုက်မှုနောက်ပိုင်းမှာ12ယောက်ထိပျောက်ဆုံးနေတယ်လို့လည်းသူကဆက်ပြောခဲ့ပါတယ်။အာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်စစ်သည်ပေါင်း40ထက်မနည်းသေဆုံးခဲ့ကြောင်းကိုလည်းပြည်내ကောင်စီဖွဲ့ဝင်တွေနဲ့ဒေသခံလုံခြုံရေးအရာရှိတွေကိုကူကားပြီးသတင်းတွေမှာဖော်ပြနေကြပါတယ်။တာလီဘန်ပြောခွင့်ရကာရီယူဆက်အမာဒီကတော့ထိုးစစ်တွင်အစိုးရတပ်ဖွဲ့ဝင်တွေအကြမ်းဆုံးများပြားခဲ့ကြောင်းနဲ့အများပြားကိုလည်းဖမ်းဆီးမိခဲ့ကြောင်းပြောခဲ့ပါတယ်။ဒါအပြင်အစိုးရရဲ့ရင်တွေကိုလည်းဖျက်ဆီးခဲ့တယ်လို့လက်နက်ခဲအများပြားကိုလည်းသိမ်းဆီးနိုင်ခဲ့ကြောင်းသူကဆက်ပြောခဲ့ပါတယ်။အနီးအနားမှာရှိတဲ့ Push Echo ခရိုင်ကတာလီဘန်သဘုံတွေနဲ့တိုက်ခိုက်မှုမှာလည်းလုံခြုံရေးတပ်ဖွဲ့ဝင်အများပြားသေဆုံးခဲ့ရတယ်လို့တံပြန်ထိုးစစ်အတွင်းသဘုံတွေဘက်ကထိခိုက်ကြဆမှုများခဲ့ကြောင်းလည်းပြည်내ရဲတပ်ဖွဲ့ရရှိကပြောခဲ့ပါတယ်။ Farah ပြည်내ကတခြားခရိုင်တစ်ခုမှာပဲဒီသတင်းပတ်အစောပိုင်းကလည်းတာလီဘန်တွေလက်ချက်နဲ့အာဖဂန်ရဲတဲ့စစ်တပ်ကတပ်ဖွဲ့ဝင်50ကျော်တည်ဆုံခဲ့ရပါသေးတယ်ခင်ဗျာ
။ဥရောပသမဂ္ဂ EU နဲ့ဗြိတိန်နိုင်ငံခွဲထွက်မဲ့သဘောတူညီချက်ပေါ်ဗြိတိန်ပါလီမန်ကအတည်ပြုချက်ရဖို့ဝန်ကြီးချုပ်ထရီဆာမေးခက်ခဲခက်ခဲကြိုးပမ်းနေရချိန်မှာပဲခွဲထွက်ရေးဆိုင်ရာဝန်ကြီးဒိုမီနစ်ဂရပ်ယာရုကနှုတ်ထွက်သွားပါတယ်။သူဥဆောင်ဆက်ဆက်ညှိနှိုင်းမှုတွေကနေထွက်ပေါ်လာတဲ့ EU နဲ့သဘောတူညီချက်မူကြမ်းမှာအဆိုပြုထားတဲ့အချက်တွေပေါ်ဘဝင်မကျတဲ့အတွက်နှုတ်ထွက်တာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။သူတို့ဖြင့်ဗြိတိန်နိုင်ငံရဲ့မြောက်ပိုင်းနယ်သာလန်နဲ့ EU ဖွဲ့ဝင်အဲလန်နိုင်ငံတို့ကြားနယ်စပ်ကိုခိုင်မာသတ်မှတ်မထားဘဲအခောက်အခုံသတ်မှတ်တစ်ခုဖွဲ့စည်းမဲ့အစီအစဉ်နဲ့ကုလသမဂ္ဂဆိုင်ရာသဘောတူညီချက်အတိအကျအတွက်ဆက်လက်ညှိနှိုင်းမဲ့အစီအစဉ်တွေပေါ်ကန့်ကွက်နေရတာလည်းဖြစ်ပါတယ်။ကန့်ကွက်ရေးဆိုင်ရာ ကုံတော်ရေးဆိုင်ရာသဘောတူညီချက်တွေတိတိကျကျနေရသတ်မှတ်မှထားတဲ့အတွက်ဗြိတိန်နိုင်ငံရဲ့အချုပ်ချာပိုင်းနယ်မြေထဲမှာဒီမိုကရေစီနီးကျထိ ंछ ုပ်ခွင့်မရှိနိုင်တော့ပဲရှေ့လာမဲ့ကုံတော်ရေးဆွေးနွေးမှုတွေမှာလည်းအကြီးအကျယ်နင်းနာနေတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ခေါတော်ရေးဆိုင်ရာဝန်ကြီးနှုတ်ထွက်သွားပြီးတဲ့နောက်မှာတော့ဗြိတိန်နိုင်ငံသုံးပေါင်ွေနဲ့အမေရိကန်ဒေါ်လာနဲ့လဲလျံမှာဒီကနေ့တိတိကျကျချဆင်းသွားပါတယ်။ဝန်ကြီးချုပ်ကတော့ EU နဲ့သဘောတူညီချက်ဟာစနစ်တကျခွဲထွက်နိုင်မဲ့အစီအစဉ်ဖြစ်တဲ့အကြောင်းလွှတ်တော်မှာပြောကြားသွားခဲ့တာပါ။တိုက်ခိုက်လီဘာပါတီခေါင်းဆောင်ဂျယ်ရမီကိုဘင်ကတော့သဘောတူညီချက်မူကြမ်းဟာကြီးမားပြီးအထိနာစေတဲ့ကြာဆုံးမှုတစ်ခုဖြစ်တဲ့အကြောင်းဒီနေ့ပဲလွှတ်တော်မှာပြောဆိုသွားပါတယ်
။အမေရိကန်နိုင်ငံကိုဝင်ခွင့်ရဖို့မျှော်လင့်ချက်နဲ့ဆင်းရဲမွေတေမှုတွေအကြမ်းဖက်မှုတွေကိုစွန့်ခွာပြီးတလားလောက်ခီးရှည်ချီတက်လာကြတဲ့အမေရိကန်တိုက်အမေရိကတိုက်အလဲပိုင်းကပြောင်းရွှေ့နေထိုင်သူလူအုပ်ကြီးဟာမနေ့ကပဲမက္ဆီကိုနိုင်ငံနယ်စပ်မြို့ကိုစတင်ရောက်ရှိလာကြပါတယ်။တီဟွာနာမြို့ကိုရောက်လာသူ800လောက်ရှိခဲ့ပြီးဒီထဲကတော်တော်များများကတော့ကြံတဲ့သူတွေနဲ့ခေါင်းဆောင်တွေကိုစောင့်ဆိုင်ပြီးအမေရိကန်နိုင်ငံမှာခေလုံခွင့်ရရဲ့နီလန်းတွေအကြံတွေရယူတာမှဖြစ်တယ်လို့လည်းပြောနေကြပါတယ်။အရင်ဆုံးရောက်လာသူတချို့ကတော့အမေရိကန်နဲ့နေဆက်ချန်စီယူနာသွားပြီးအောင်ပွဲခံခဲ့ကြပါတယ်။ဟွန်ဒူရပ်စ်နိုင်ငံကအများစုပါဝင်တဲ့လူ4000လောက်ရှိတဲ့လူအုပ်ကြီးဟာမက္ဆီကိုနိုင်ငံစနိုဒရာပြည်နယ်ကိုဖြတ်ပြီးမကြာခင်ရက်ပိုင်းအတွင်းဒီတီဟွာနာမြို့ကိုရောက်လာမယ်လို့လည်းမျှော်လင့်နေရပါတယ်။မက္ဆီကိုနိုင်ငံတီဟွာနာမြို့နဲ့အမေရိကန်ကဆန်ဒီယေဂိုမြို့ကိုဆက်သွယ်ထားတဲ့ဆန်ဆီဒရိုဂိတ်ဟာအဝင်ထွက်အများဆုံးနဲ့ဇက်ဂိတ်ဖြစ်ပြီးတရက်ကိုခေလုံခွင့်လျှောက်ထားသူ100လောက်ကိုသာလက်ခံတဲ့အတွက်ရှူပြောင်းဝင်ရောက်သူလူအုပ်ကြီးနေတဲ့ဒီနယ်ဆက်ဂိတ်ကဝင်ဖို့ကြိုးစားမယ်ဆိုရင်တော့အချိန်တော်ကြာစောင့်ဆိုင်ရမယ့်အလားအလာတွေလည်းရှိနေပါတယ်။မက္ဆီကိုနယ်စပ်မြို့ဖြစ်တဲ့တီဟွာနာဟာလည်းရှူပြောင်းနေထိုင်သူတွေနဲ့ပြည်သူနေပါဖြစ်နေတဲ့အတွက်အခက်အခဲတွေကြုံရနိုင်ပါတယ်။ရှူပြောင်းဝင်ရောက်သူလူအုပ်ကြီးအမေရိကန်နဲ့နီးလာတဲ့အတွက်ပြင်ဆင်တဲ့အနေနဲ့ရောလုံခြုံရေးအတွက်အနေရရှိနေတဲ့အခြေအနေတွေပါပြင်ဆင်တဲ့အနေနဲ့ San Sredro Nezak Gate နဲ့အနီးနားမှာရှိတဲ့ Ote Misa Gate တွေကယင်ကြောတချို့ပိတ်ဆို့လိုက်ကြောင်းကိုလည်းအမေရိကန်အောက်ခွန်နဲ့ Nezak လုံခြုံရေးဌာနကတနင်္လာနေ့ကပဲကြေညာထားပါတယ်ခင်ဗျာ
ဖီယိုအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုဒီနေ့စတင်ပြီးနေရပြန်ပို့မယ့်အစီအစဉ်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကဆိုင်ငံ့လိုက်ပါတယ်။တိုင်းနဲ့ချီတဲ့ရိုဟင်ဂျာတွေကပထမတုပ်ဖြစ်150လောက်ကိုဒီနေ့မြန်မာနိုင်ငံဘက်စတင်ပို့ဆောင်မှုစီစဉ်ထားပေမဲ့ဒုက္ခသည်တွေမပြောင်းရင်တဲ့အတွက်အစီအစဉ်ထမမြောက်ခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်ဒုက္ခသည်ရေးကော်မရှင်နာမင်းကြီးအဘူခါလန်ကပြောဆိုတဲ့အကြောင်း AP သတင်းမှာဖော်ပြခဲ့တာပါ။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေကစီစစ်ထားပြီးဖြစ်တဲ့2000ကျော်ကိုမြန်မာနိုင်ငံကပြန်လည်လက်ခံဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ဒီလဆန်းပိုင်းကပဲသဘောတူထားပေမဲ့ဒုက္ခသည်တွေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကတော့အစီအစဉ်ပေါ်မှာစိုးရိမ်နေတာပါ။ဒီနေ့ပထမဆုံးတုပ်ဖြစ်စတင်ပို့ဆောင်မှုစီစဉ်ထားတဲ့နေ့မှာတော့ဒုက္ခသည်တွေရောက်မလာသလိုရန်နဲ့ချီတဲ့ရိုဟင်ဂျာတွေပြန်မှုဆန္ဒမရှိတဲ့အတွက်မရှိတဲ့အကြောင်းလဲစုဝေးဆန္ဒပြခဲ့ကြပါတယ်။ကုလသမဂ္ဂနဲ့လူခွေလှူရှာမှုအဖွဲ့တွေကလည်းဒုက္ခသည်တွေကိုပြန်လည်ခံဖို့မြန်မာနိုင်ငံဘက်ကအစဉ်သင့်မဖြစ်သေးတဲ့အကြောင်းသတိပေးနေကြတာပါ။အထူးသဖြင့်ပြီးခဲ့တဲ့နေ့ထဲမှာကျင်းပတဲ့ပရိပကတ်တွေအတွင်းလူခွေချစ်ပေါက်မှုတွေကိုစုံစမ်းဖော်ထုတ်ပြီးတာဝန်ရှိသူတွေကိုပြပေးအေးအေးယူလာမျိုးမရှိတဲ့အတွက်အလားတူအခြေအနေမျိုးနဲ့ဒုက္ခသည်တွေပြန်ကျော်ရမှာစိုးရိမ်နေတာပါမြန်မာဆွေရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားပေမဲ့ဒုက္ခသည်တွေနေရပြန်ဖို့မဲ့အစီအစဉ်ကိုလက်ခံထားပြီးပြန်လည်လက်ခံဖို့လည်းအဆင့်ဆင့်ပြင်ဆင်ထားတဲ့အကြောင်းပြောဆိုထားကြပါတယ
်အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်သမိုင်းတဲ့အဆိုးအဝါဆုံးတော်မီလောင်ကျမ်းမှုမှာနောက်ထပ်သေဆုံးသူ10ဦးထပ်တွေ့လိုက်တာကြောင့်သေဆုံးသူစုစုပေါင်းဟာ56ဦးထိရှိသွားပါပြီလူရေ 28,000 ရှိပြီးရပိုင်းအတွင်းမီးလောင်ကျန်းမှုကြောင့်အင်ဂျင်9000ကျော်ဆုံးရှုံးခဲ့ရတဲ့ Paradise မြို့နယ်အနီးနားတစ်ဝိုက်မှာရှာဖွေအဖွဲ့တွေကလောင်းတွေကိုခုလိုထပ်မံရှာဖွေတွေ့ရှိလိုက်တယ်လို့ဘတ်ကန်ရဲရရှိကိုရီဟိုနီယာကမနေ့နှောင်းပိုင်းကပြောလိုက်ပါတယ်တွေ့ရှိထားတဲ့လောင်းတွေကိုတော့ဘသူဘဝဆိုတာဖြစ်နိုင်တယ်ဆိုတာသိရဖို့ DNA မျိုးဗီဇစစ်ဆေးမှုတွေနဲ့ရှာဖွေဖော်ထုတ်နေကြပါသေးတယ်ပေါ်ဒူးနဲ့ညပိုင်းချင်းစင်းရတော့ပျောက်ဆုံးနေသူအရေအတွက်130လောက်ရှိနေသေးပြီးမိကလည်းဆက်လက်လောင်ကျွမ်းနေသေးပါဒီတော်မီဟာကယ်လီဖိုးနီးယားပြည်နယ်သမိုင်းမှာတည်ဆုံးမှုအများဆုံးတော်မီဖြစ်ပြီးဘေးသင့်ဒေသတွေအတွက်ဖက်ဒရယ်ပြည်တော်စုအဆင့်အစိုးရရန်ပုံငွေကိုအသုံးပြုဖို့သမ္မတထရမ့်ကခွင့်ပြုထားပါတယ်ခင်ဗျာ
အ မရိကန်ရုပ်သံ CNN သတင်းတောက်ကိုအင်ပီရိုမှသတင်းခွင့်ရသတင်းရယူခွင့်ရရေးအ ਨੇ ဆုံးယာယီအပြင်ခွင့်ပြုသင့်မသင့်ပြည်အစုတရားရုံးကဒီနေ့ဆုံးဖြတ်မှာဖြစ်ပါတယ်။မနေ့ကတရားရုံးကိုရှင်းနေတဲ့သူရောက်လာတဲ့ CNN ရဲ့အင်ပီရိုသတင်းတောက်ဂျေမီကော့စတာကတော့တစုံတရာမှတ်ချက်ပြီးပြောဆိုသွားတာမျိုးမရှိပါဘူး။သတင်းယူခွင့်ပြန်လည်ရရှိနိုင်မှု CNN ရဲ့လျှောက်လှည့်ချက်ကိုတော့ပြည်အစုတရားရုံးတရားစီရင်တမိုသီကယ်လီကဆုံးဖြတ်သွားမှာပါ။အမေရိကတိုက်လေပိုင်းကရွှေပြောင်းဝင်ရောက်လာသူလူအုပ်ကြီးအမေရိကန်ကိုဥတီလာနေတဲ့အပေါ်တိုက်ပွဲကိုကြီးကြော်မဲ့လုပ်ရဖြစ်ပြောဆိုထားတဲ့သမ္မတဒေါ်နယ်ထရန့်ကိုအပြင်းထန်မင်းကုန်းထုတ်ရကနေအခြေချဖြစ်ခဲ့ပြီးတော့ CNN သတင်းတော့ကိုပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအင်ပြူရောမှာသတင်းယူခွင့်ရုပ်သိမ်းထားတာဖြစ်ပါတယ်။ဆိုတာရှင်တွေကတော့သတင်းတော့ Costa ရဲ့ပြုမှုဟာအင်ပြူရောမှာစီကံတကျသတင်းစာရှင်းလင်းပွဲမလုပ်နိုင်အောင်အနောက်ရှက်ပေးရရောက်တဲ့အကြောင်းတရားရုံးမှာပြောဆိုခဲ့တာပါ။အင်ပြူရောမှာသတင်းယူခွင့်အတွက် CNN သတင်းဌာနကဥပဒေကြောင်းအရရင်ဆက်နေတဲ့အမှုကိုတော့ပြန်ပြသတင်းဌာနလည်းဖြစ်သမ္မတကိုထောက်ခံတယ်လို့လည်းအများကယူဆထားတဲ့ Fox News အပါအဝင်သတင်းဌာနကြီးတော်များကလည်းထောက်ခံအားပေးထားကြပါတယ်။
နိုဝင်ဘာလ6ရက်ကကျင်းပခဲ့တဲ့အမေရိကန်သက်တမ်းဘက်ရွေးကောက်ပွဲရလဒ်တွေကိုပြည်내တချို့မှာဆက်လက်ရွေးကြွနေစေဖြစ်ပြီးနယူးဂျာစီပြည်နယ်မှာတော့ဒီမိုကရက်တစ်ပါတီဘက်ကအနိုင်ရသွားပါပြီ။နိုင်ငံရေးအထွေထွေညှို့တဲ့ဒီမိုကရက်တစ်ပါတီဝင်အန်တီကင်ဟာနယူးဂျာစီပြည်နယ်တတိယမြောက်အောက်လွတ်တော်နေရာအတွက်ရှင်ပြိုင်မဲဆန္ဒနယ်မှာလက်ရှိမှာရီပပ်ဘလီကန်ပါတီဝင်တောင်မက်အာသာကိုအနိုင်ရရှိသွားတာဖြစ်ပါတယ်။ဒါကြောင့်လွတ်တော်မှာနေရာများစုအောက်လွတ်တော်မှာနေရာများစုရရှိထားတဲ့ဒီမိုကရက်တစ်အနေနဲ့လွှတ်တော်ကိုယ်စားလှယ်နေရာနောက်တနေရာထပ်ပြီးနိုင်သွားပါလားနိုင်သွားတာပါကင်ဟာသမ္မတဟောင်းအိုဘားမားဆိုရဖွဲ့လက်ထက်ကမြို့သားလူကြုံရေးလက်ထောက်ဖြစ်တာဝန်ထမ်းဆောင်ခဲ့မှုပါတယ်ကိုရီးယားနယ်ပါကင်ဟာနယူးဂျာစီပြည်နယ်ရဲ့ပထမဆုံးအာရှအမေရိကန်ကွန်ဂရက်လွှတ်တော်မှလည်းဖြစ်ပါတယ်တပ်တော်ဝဲရွေးကောက်ပွဲတွေကျင်းပခဲ့တာတစ်ပတ်ကျော်လာခဲ့ပြီးမဲရလက်တွေရည်တက်နေစေဖြစ်ပြီး Republican ဘက်ကအထက်လွှတ်တော်လက်ရှိနေရာ50တနေရာအပြင်နောက်ထပ်3-4နေရာရနိုင်ခြေရှိနေပါသေးတယ်ခင်ဗျာ Direct from Washington
The Voice of America, VOA. နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုအမင်းတို့ချင်းညာပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်။ရင်းဆုံးတော့ရင်းညာဒုက္ခသည်တွေပြန်လည်လက်ခံရတဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ဒုက္ခသည်တွေတဲကပထမဆုံးပြန်လည်လွှဲပြောင်းပြီးမဲ့သူတွေကိုလက်ခံဖို့မြန်မာဆိုရတောင်းဝန်ရှိသူတွေပြင်ဆင်ဆောင်ဆိုင်ခဲ့ကြပြီးမဲ့နိုမ15ရက်ဒီကနေ့မှာတဦးမှပြန်လည်လွှဲပြောင်းတာမရှိဘူးလို့မြန်မာနိုင်ငံသားရဲ့ဌာနအစိုးရတာဝန်ရှိသူတွေကပြောလိုက်ပါတယ်။ UNHCR အနေနဲ့လည်းပံ့ပိုးကူညီတာမှာအမှန်တကယ်ပြန်လို့သူတွေကိုအဟံတားပုံစံမျိုးဖြစ်စေဘူးလို့မျှော်လင့်တဲ့အကြောင်းပြောပါတယ်။ဒီကနေ့ညနေပိုင်းကနေပြည်တော်မှာလှုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအဲ့လိုပြောဆိုသွားတာတွေကိုစူးစူးပြီးတော့ကိုကျော်ကျော်သိန်းကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ
။နိုဝင်ဘာလ15ရက်ဇာတာပတိနေ့မနက်ပိုင်းကတည်းကပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်ရေးအပါအဝင်အစိုးရတာဝန်ရှိသူတွေတောင်ပြူလက်ဝဲလက်ခံရေးစခန်းမှာရောက်ရှိဆောင်ဆိုင်နေကြပေမဲ့ပြန်လည်လွှဲပြောင်းပြီးသူတဦးမှမရှိဘူးလို့နိုင်ငံခြားရေးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူကသတင်းစာရှင်းလင်းပွဲအတွင်းပြောသွားသလိုဘင်္ဂလားဒေ့ရှ်ဘက်ကလွှဲပြောင်းပေးနိုင်တဲ့အခြေအနေမရှိသေးတဲ့ပုံမှာလည်းသူ့ရဲ့သုံးသပ်ချက်ကိုထည့်ပြောသွားပါတယ
်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကယနေ့ဒီချိန်ထိတခုတည်းအောင်မှစတင်လွှဲပြောင်းနေမရှိတာကိုကျွန်တော်တို့တွေးရှိရအောင်။အဲ့တော့ကျွန်တော်အနေနဲ့သုံးသပ်ရမယ်ဆိုရင်ဘင်္ဂလားဒေ့ရှ်ဘက်ကဒီ physical arrangement နဲ့ပတ်သက်ပြီးလိုင်းနာဆောင်ရွက်မှုအားနည်းခဲ့တာကိုကျွန်တော်တို့သုံးသပ်တွေးရှိရအောင်။ဘာကြောင့်လဲဆိုတော့ပထမအကြိမ်ကျွန်တော်တို့ပဲသူပေးအပ်ခဲ့တဲ့8032ဦးလို့ပုံစံမျိုးရှိတဲ့အခါမှာဒီလူပုဂ္ဂိုလ်တွေကိုယ်တိုင်ဖြည့်ဆွက်ရတာမဟုတ်တဲ့အတွက်ယခုလိုလိုလားတဲ့တန်ကြာမှုတွေဖြစ်ပေါ်ရတယ်လို့ကျွန်တော်တို့သုံးသပ်မိပါတယ်။အဲ့တော့ကျွန်တော်အနေနဲ့လည်းဒီအော်တိုဘာလ32ရက်နေ့ကပေါ့ကစားမှာရှိတဲ့ကုတူပါလောင်စခန်းမှာဒီရဆုံးပါသူပုဇော်လေဒီနဲ့တွေ့ခွင့်ရခဲ့ပါတယ်။အဲ့ဒီမှာကျွန်တော်တို့ဟိန္ဒူဘာသာဝင်အနေနဲ့လည်းကျွန်တော်တွေ့ခွင့်ရခဲ့ပါတယ်။လက်ရှိနေထားမှာဟိန္ဒူဘာသာဝင်
ဘင်္ဂလားဒေ့ရှ်မှာခိုးလုံနေတဲ့ဒုက္ခသည်တွေထဲမှာအမျိုးအစား၃မျိုးရှိတယ်လို့မြန်မာနိုင်ငံဘက်ကသတ်မှတ်ထားပြီးအဲ့ဒီလူတွေထဲကပြန်ဖို့ဆန္ဒရှိသူမရှိသူတွေကဘယ်သူတွေဆိုတာကိုလည်းဥမြင့်သူကအသေးစိတ်ရှင်းလင်းပြောဆိုပါတယ
်။ပထမအုပ်စုကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကနေတတိယနိုင်ငံတစ်ခုခုဥပမာအဖြစ်ကနေဒါလိုနိုင်ငံမျိုးကိုတွားရောက်လို့တဲ့လူတွေဖြစ်ပါတယ်။ဒီလိုပုဂ္ဂိုလ်များကိုတော့ပြန်လာဖို့စိတ်ဆန္ဒရှိမှာမဟုတ်ပါဘူး။ဒုတိယအုပ်စုကတော့အလုံးစုကြီးဖြစ်တဲ့အတိုင်းပဲ2016 2019အာဆာအကြမ်းဖက်တိုက်ဖက်မှုမှာပါဝင်ပတ်သက်ခဲ့တဲ့လူတွေဖြစ်ပါတယ်။အဲ့တော့ဒီရဲစခန်း30နဲ့တပ်မတော်တိုင်ရင်ဌာနချုပ်ကိုတိုက်ခိုက်ခဲ့တဲ့အာဆာအကြမ်းဖက်ကမှအများစုကစီယုံသိမ်းသွင်းမှုကြောင့်ပါဝင်ခဲ့တဲ့ရွာသားတွေပဲဖြစ်ကြတယ်။အဲ့တော့ဒီပုံပေါ်ရလည်းပြန်လာလို့တဲ့ဆန္ဒရှိမှာမဟုတ်ပါဘူး။အဲ့တော့တတိယအုပ်စုကတော့ဒီခိုင်ပြည်နယ်မှာနေအိမ်တွေဆွေမျိုးတွေပြန်နေတဲ့လူတွေနောက်ဒေယာနဲ့ငါးပန်းဆက်လေးတွေပိုင်တဲ့လူတွေနောက်ဒီဘက်မှာကျွန်တော်တို့စီးပွားရေးလုပ်ငန်းရှိတဲ့သူတွေဒီလိုပုံပုံတွေကတော့ပြန်လို့တဲ့ဆန္ဒရှိကြပါအဲ့တော့တစ်ဖက်နိုင်ငံကိုနေရာဆုံးပါသူများကိုပြန်လဲစီလွတ်တဲ့နေရာမှာ နေရမပြန်လို့တဲ့လူတွေကိုတွားပေးစီလို့နေမယ်ဆိုရင်ကျွန်တော်တို့ပြန်လာမှာလည်းမဟုတ်ပါဘူးအဲ့တော့မိမိဆန္ဒလျောက်ပြန်လာလို့တဲ့လူတွေကိုဦးစားပေးပြီးစီလို့မှသာပြန်လည်လက်ခံရုံကတည်းကအဆင်ပြေမှာဖြစ်ပါ
မြန်မာနိုင်ငံဘက်အနေနဲ့တော့နှစ်နိုင်ငံသဘောတူညီချက်နဲ့အညီပြန်လည်လက်ခံရေးကိုဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဦးမြင့်သူကပြောပြီးဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီး UNHCR ရဲ့ပူးပေါင်းဆောင်ရွက်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့မျှော်လင့်ချက်ကိုလည်းထည့်ပြောသွားပါတယ
်ကျွန်တော်တို့အနေနဲ့ပြန်လည်လက်ခံနေနေရာမှာ voluntary safe and dignified return ဖြစ်အောင်ကျွန်တော်တို့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်အဲ့တော့ကျွန်တော်အနေနဲ့ပြောကြားလိုတာတော့ UNHCR အနေနဲ့ပြန်လည်လက်ခံရေးလုပ်ငန်းစဉ်ကိုပံ့ပိုးကူညီတဲ့နေရာမှာအမှန်တကယ်ပြန်လို့တဲ့လူတွေအခန္တာပုံစံမျိုးမဖြစ်သင့်ဘူးလို့ကျွန်တော်တို့ပြောနေပါတယ်။အဲ့တော့ကျွန်တော်တို့အနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဒီပြန်လည်လက်ခံရေးလုပ်ငန်းကိုဆက်လက်ပြီးတော့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်။
ဒုက္ခသည်ပြန်လည်လက်ခံရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံအနေနဲ့တရုတ်၊အိန္ဒိယ၊ဂျပန်၊အာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ UNDP UNHCR တို့နဲ့2018ခုနှစ်ဇွန်လ6ရက်နေ့ကတည်းကသဘောတူလက်မှတ်ရေးထိုးပြီးတော့ MOU နဲ့အညီပူးပေါင်းဆောင်ရွက်နေတယ်လို့ဦးမြင့်သူကပြောပါတယ်။ဒီအဖွဲ့တွေဟာစက်တင်ဘာလနဲ့အောက်တိုဘာလအတွင်းလိုအပ်ချက်စမ်းစစ်လေ့လာတဲ့လုပ်ငန်းကိုနှစ်ကြိမ်ကွင်းဆင်းဆောင်ရွက်ထားပြီးဖြစ်တယ်လို့ပုံမှန်ထိတွေ့ပြီးပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့လည်းပြောသွားပါတယ်။ NVC ကတ်ရထားပြီးသားသူတွေအတွက်နိုင်ငံသားစစ်စီရေးအပိုင်းကိုတတ်နိုင်သည့်ဖြင့်ဖြေလျော့ပေးသွားမှာဖြစ်ပြီးတော့အချိန်၅လအတွင်းဆောင်ရွက်ပေးသွားမယ်။ပြန်လာသူတွေတတ်မှတ်ကြီးရွာပြန်ရောက်ဖို့စီစဉ်ထားတယ်လို့လိုအပ်တဲ့လုံခြုံမှုအစီအမံတွေပံ့ပိုးပေးသွားမယ်လို့သတင်းထုတ်တွေမေးမြန်းတာကိုဦးမြင့်သူကဖြေဆိုပါတယ်။အနောက်နိုင်ငံတွေရဲ့ဗီယာနဲ့ပတ်သက်လို့တော့အတက်နိုင်ဆုံးဆောင်ရွက်သွားမှာဖြစ်တယ်လို့ကုလသမဂ္ဂမျက်နှာစာမှာလည်းမြန်မာနိုင်ငံနဲ့ခင်မင်ကြီးနီးတဲ့နိုင်ငံတွေသဘောထားတူညီတဲ့နိုင်ငံတွေနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်ကုလသမဂ္ဂဒွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်နဲ့လည်းပူးပေါင်းဆောင်ရွက်သွားမယ်လို့နိုင်ငံခြားရေးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူကပြောပါတယ်ခင်ဗျာ
ရန်ကုန်မြို့ကနေကိုကျော်ကျော်သိန်းသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတစ်ခါတော့လာမယ့်စနေညတိုင်းရိုက်လီလိုင်းစီစဉ်မှာဘာကြောင့်ဆွေးနွေးမလဲဆိုတာကိုအသေးပေးကြပါတယ်ခင်ဗျာ
ရှင်များရှင်ရခိုင်ပြည်နယ်ရေးပါဝင်မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေကြောင့်အမေရိကန်လိုအနောက်နိုင်ငံတွေသာမကအာဆီယံနိုင်ငံတွေချာမှာပါဝေဖန်တန်းတွေထွက်ပေါ်လာနေပါတယ်မြန်မာနိုင်ငံတဝန်းကလူ့ခွင့်ရေးအခြေအနေတွေအပေါ်နိုင်ငံတကာနဲ့ဒေသတွင်းကစိုးရိမ်မှုတွေကြောင့်မြန်မာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးအပေါ်နှောင့်ဆက်တွဲတက်ရောက်မှုတွေဘာတွေရှိလာနိုင်ပါသလဲမြန်မာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးတိုးတက်အောင်ဘာတွေလုပ်ဖို့လိုအပ်နေပါသလဲစီရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးပြီးမြန်လူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေ
။သောတာရှင်နေအနေနဲ့ကျွန်တော်တို့ရဲ့တိုက်ရိုက်လေလိုက်စီစဉ်မှာပေါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်ပါရခင်ဗျာ။အခုတစ်ခါတော့မြန်မာဆွေးရကဝန်ကြီးဌာနတက်ဖွဲ့ဖို့ကိစ္စနဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်။ယင်းဤမြုံနံမှုနဲ့နိုင်ငံသားစီဝါဆက်သွယ်ရေးဝန်ကြီးဌာနတက်တိုးချဲ့ဖွဲ့စည်းရေးနဲ့ပတ်သက်ပြီးတော့ပြည်ထောင်စုလွတ်တော်အစည်းအဝေးတွင်မှဒီကနေ့ဆွေးနွေးခဲ့ကြပါရတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့လွတ်တော်ကိုယ်စားလှယ်တွေထဲမှာအများစုကထောက်ခံဆွေးနွေးပေမဲ့ကန့်ကွက်သူတွေလည်းရှိနေပါတယ်။ဒီကိစ္စကိုလာမဲ့နိုမာ19ရက်နေ့မှာတော့19ရက်နေ့တနင်္လာနေ့မှာတော့မဲခွဲဆုံးဖြတ်ကြမှာပါ။ VOA မြန်မာပိုင်းသတင်းတော့ကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ
။ပြည်ပယင်းနှိမ့်နှံ့မှုရဲ့ပါဝင်စီးပွားရေးလုပ်ငန်းတွေပို့ပြီးဖြစ်ထွန်းလာဖို့ရည်ရွယ်ပြီးယင်းနှိမ့်နှံ့မှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနအသက်ကိုတွေ့ချက်ဖို့တမရဦးဝင်းမြင့်ကပြည်အောင်စုလွတ်တော်ကိုစာပေးပို့ထားတဲ့ပတ်သက်လို့ဒီနေ့နိုမာ15ရက်ကျသားပတိနေမှာလွှတ်တော်ကိုယ်စားလှယ်ကိုရောက်ကဆွေးနွေးကြပါတယ်။အစိုးရရဲ့လက်ကျန်တက်တန်းတနှစ်ခွဲမှာဌာနအသစ်တိုးချဲ့ရတဲ့ရှိပြီးသားဝန်ကြီးဌာနတွေနဲ့ပဲဆက်လုပ်သွားတင်တယ်လို့အစိုးရငွေအပိုသုံးစွဲရတာတွေရှိနိုင်တဲ့အတွက်ကြိုတင်ချိန်ယူစဉ်းစားတာတွေလုပ်တင်တယ်လို့မိုးဝင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစိန်ဝင်းကပြောပါတယ်
။ပြည်တော်စုတော်ကော်မတီကိုတရားလေးဤနဲ့တိုင်ပင်ဖို့လိုတယ်ပေါ့နော်။အဲ့ဒါအခုတော့ဒီလိုလှုပ်ချင်တဲ့ဌာနအသစ်ဖွဲ့ကြီးနေဆိုအချိန်အားလည်းမကြံတော့ဘူးလေ။အဲ့နင်းလောက်ကြာပြီးမှသူက brand name တာဖြစ်တဲ့အတွက်ခုရှိတာမှတစ်နှစ်ပဲလေးလာကြာတာဖြစ်နေတော့အဲ့လိုအစ်စ်ဖွဲ့လာတဲ့ခုရှိတဲ့အင်အားကိုစုစုစည်းစည်းနဲ့နိုင်နေနည်းနည်းနဲ့အဲဟလာညီမကျက်တဲ့အလုပ်တဲ့အတွေ့အစ်နဲ့လုပ်လိုက်ရင်မထိနိုင်ဘူးလားအဲအဲ့လိုမျိုးပဲနဲ့ဌာနကြီးတိကြီးတခုကိုတခါတည်းအကြီးကျယ်ဖွဲ့ပြီးတော့အကြီးကျယ်လို့ရင်အဲကုန်ကြမ်းမဲ့ငွေကြီးနေအချိန်အားလည်းမရှိတဲ့ခါကျတော့နိုင်ငံအားလည်းချင်းရတဲ့နိုင်ငံဖြစ်နေတဲ့အတွက် ဝင်းကြီးဌာနတွေကလောကန်ဆောင်ရွက်တာတွေနှစ်ကိုပြီးစီးပွားကုသအောက်ကယင်းနှိမ့်မြတ်မှုကော်မရှင်တခုတည်းကလောဆောင်ရတဲ့အပိုင်းတွေများနေလို့လုပ်ငန်းတွင်ကြအောင်ဌာနတွေတူးချက်တင်ပြီးရှင်းရွှဲဌာနတွေကခွဲထုတ်တာဖြစ်လို့ငွေ300ရဲ့အပိုင်းကိုလည်းစိုးရိမ်ဖို့မလိုကြောင်းရောင်းတိုင်းဒေတာကြီးမဲဆန္ဒနဲ့လေအမျိုးသားသက်တော်ကိုယ်စားလှယ်ဦးတန်းစိုးကပြောပါရယ်အဲတချို့ဝင်းကြီးဌာနတွေပေါ့ ံးစိတ်တွေ့ချက်စရာမလိုပါဘူး။ဘူညိဌာနကြီးကအခုလိုမျိုး MIC တခုအနေနဲ့သွားလို့ရှိရင်သူ့ရဲ့ coordination mechanism တအားများတယ်ဗျာ။အဲ့တော့ဒါဦးစီးဌာနလောက်ရတာဘူညိဌာနတခုအနေနဲ့လုပ်တယ်ဆိုရင်သူက run လဲသူ့သွားပြီးဖြစ်တယ်ဒီနေရာမှာ speed တွေလည်းမြန်လာ။တချို့ကတရားကဒီလက်ရှိဆိုတော့မှာဟိုရန်နောက်နေသွားပြီလို့ဖြစ်နေ။ကျွန်တော်တို့က state bidding ဘက်ကကြည့်လို့ရှိရင်ဒါတွေလို့ရဆိုရအောင်ခွဲမြင်မှာအစိုးရနဲ့ institution ကိုခွဲမြင်လို့ရှိရင်ကြည့်ရင်ဒါတွေကလုပ်ကိုလုပ်ရမှာ
အရင်ဦးသိန်းစိန်အစိုးရလက်ထက်မှာဝန်ကြီးဌာနစုစုပေါင်း36ခုရှိခဲ့ပြီး NLD အစိုးရလက်ထက်မှာတော့အစိုးပိုင်းက21ခုထိရှော့ချလိုက်ပါတယ်နောက်ပိုင်းမှာထပ်ပြီးတိုးချဲ့ဖွဲ့စည်းလာကြောင်းဝန်ကြီးဌာန24ခုထိပြန်ဖြစ်လာသလိုဒုတိယဝန်ကြီးတွေကိုလည်းဖြည့်ဆွတ်ခံထားခဲ့ပါတယ်အစိုးရဖွဲ့သုံးစိတ်တွေကိုရှော့ချရတဲ့အနေနဲ့ဝန်ကြီးဌာနတွေရဲ့မလိုအပ်တဲ့သုံးစိတ်တွေကိုဖျက်တောက်ခဲ့သလို2019ခုနှစ်ကစက်ပျိုးရေးမွေးမြူရေးစက်မြောင်းဝန်ကြီးဌာနရဲ့ငွေလုံးငွေရင်းအသုံးစိတ်တွေကကျပ်ငွေ116ဘီလီယံဖျက်တောက်ခဲ့ရကြောင်းဝန်ကြီးဌာနတခုရဲ့အသုံးစိတ်ကိုအများဆုံးရှော့ချပစ်ခဲ့ရဖြစ်ပါတယ်ဒါပေမဲ့လည်းဝန်ကြီးဌာနတွေရဲ့ဝင်ငွေထွက်ငွေမှာလုံငွေပြမှုပမာဏကတော့ကြီးကြီးမားမားရှိနေစေဖြစ်ပါတယ်
ဒီမှာဆိုရကဝန်ကြီးဌာနတဲ့ဖွဲ့ဖို့ကိစ္စလွတ်တော်မှာဆွေးနွေးကြတာနဲ့ပတ်သက်ပြီးတော့ရန်ကုန်မြို့ကနေကိုဇော်ထက်သတင်းပေးပို့ကြတာဖြစ်ပါတယ်။အခုတခါတော့တိုင်းသားလက်နက်ကိုင်ဖွဲ့ရည်နဲ့ညဉ့်ညိုင်းကော်မရှင်တို့ဆွေးနွေးပို့စီစဉ်နေတဲ့အကြောင်းကိုပြောပြချင်ပါတယ်။တိုင်းသားလူမျိုးစုလက်နက်ကိုင်အဖွဲ့တချို့နဲ့ညဉ့်ညိုင်းကော်မရှင်တို့ဒီသတင်းမှတ်တွင်မှတွေ့ဆုံဆွေးနွေးဖို့ရှိနေပြီးတော့တွေ့မဲ့ရက်နဲ့နေရာကိုတော့အတိအကျမသိရသေးပါဘူး။တရားဝင်ဆွေးနွေးပွဲတွေတက်ရောက်တာကိုရပ်ထားပြီးတော့တမတော်နဲ့တရားစီပြန်ပြီးတွေ့ဆုံဆွေးနွေးမယ်လို့လူမျိုးစုလက်နက်ကိုင်အဖွဲ့ကြီးနှစ်ဖွဲ့ကကြေညာပြီးတဲ့နောက်အခုလိုညဉ့်ညိုင်းကော်မရှင်ကတွေ့ဆုံဆွေးနွေးမယ့်သတင်းထွက်လာတာပါဒီတော့တွင်မှာပဲကုတ်ခိုင်မြို့နယ်ဘက်မှာလည်းတမတော်နဲ့ MNDAA တို့ကြားတိုက်ပွဲတွေရက်ဆက်ဖြစ်နေပြီးတော့ဒေသခံတွေစစ်ဘေးလွတ်ရာကိုထွက်ပြေးနေကြသလိုတီဘောနဲ့နမ်တူဘက်မှာလည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်ဒီကြောင့်ကိုတော့ VOA ထိုင်းခြေဆိုင်သတင်းနောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါမြန်မာအစိုးရကလက်ရှိဖော်ဆောင်နေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်ရှေ့မဆက်နိုင်တဲ့အခြေအနေမှာပဲငင်းချမ်းရေးကော်မရှင်နဲ့တိုင်းဒေသနဲ့ကိုင်အဖွဲ့တို့ဒီတစ်ပတ်တွင်တွေ့ဆုံဖို့တဲ့ရင်ထွက်ပေါ်လာတာပါတွေ့ဆုံမဲ့ရဲ့အတိအကျကိုမသိရသေးပေမဲ့ NC လက်မှတ်ရေးသူအဖွဲ့တစ်ခုဖြစ်တဲ့တောင်ပိုင်းရှမ်းပြည်သမတော် RCS အနေနဲ့ကတော့အစည်းအဝေးတက်ရောက်ဖို့စီစဉ်နေတယ်လို့ဘူမူကြီးဆိုင်ငင်းကပြောပါရယ
်ကျွန်တော်တို့နဲ့လည်းတွေ့ဖို့ရှိပါတယ်အတိအကျကတော့အခုငင်းချမ်းလုပ်ငန်းစဉ်မှာတွေ့ဆုံနေတဲ့ကိစ္စတွေဘယ်လိုဆက်လက်ကျော်လွှားသွားမလဲဆိုတဲ့ကိစ္စတွေပဲဖြစ်ပါတယ်ဒါအားလုံးနဲ့တက်ဆိုင်တဲ့ကိစ္စပေါ့ကျွန်တော်တို့ RCS အနေနဲ့ကျတော့အရင်တုန်းကဒီနယ်စင်ပြည်တော်စုအဆင့်မှာချုပ်ဆိုထားတဲ့အဲ့ကိစ္စတွေကကျွန်တော်တို့ဘက်ကလည်းတက်မတော်နဲ့တီးတန့်တွေ့ပြီးတော့ဒီကိစ္စကိုဆွေးနွေးမယ်ဟိုနားလည်မှုလွှဲနေတာတွေအတိတ်ပဲကောက်ယူခြင်းမတူတဲ့ဟာတွေကိုညှိနှိုင်းပြီးလုပ်မယ်လို့ကျွန်တော်ပြောထားတာရှိတာကိုအဲ့ကိစ္စကိုအဓိကထားပြီးဆွေးနွေးမယ်လို့ဟိုမျှော်လင့်ရပါတယ်
ကရင်မျိုးရစီယုံ KNU အနေနဲ့ကတော့ငင်းချမ်းရေးကော်မရှင်နဲ့တဖွဲ့ချင်းတီးခြားတွေ့ဆုံသွားမယ်လို့ဒုတိယဥက္ကဋ္ဌဘသူစောကွယ်သူဝင်းကပြောပါတယ
်တွေ့မှတော့အစီအစဉ်ရှိနေတွေ့မှတော့တောင်းပေးရတယ်သူဘယ်ရက်တွေ့မလဲလဲကျွန်တော်တို့တီးခြားတော့မသိဘူးနော်ကျွန်တော်တို့တဖွဲ့ချင်းနဲ့တဖွဲ့ချင်းတွေ့ကူပဲများမလားမသိဘူးအစုဖွဲ့တော့တွေ့မှာမဟုတ်တင်တယ
်ပြီးခဲ့တဲ့အောက်တိုဘာ15ရက်ကအစိုးရတပ်မတော်တိုင်းဒေသလက်နက်ကိုင်ဖွဲ့စည်းခေါင်းဆောင်တွေရဲ့ထိပ်တီးစည်းဝေးမှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ကနေပြည်ထောင်စုကနေခွဲမထွက်ရေးနဲ့တခုတည်းတော့တပ်မတော်ထားရှိရေးကိစ္စကိုပြောဆိုလာတဲ့အပေါ်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားအမြင်မတူကွဲလွဲမှုတွေရှိလာတာပါငင်းချမ်းရေးလုပ်ငန်းဆိုင်အခုလိုဖြစ်နေချိန်မှာပဲရှမ်းပြည်နယ်တွင်းမှာတပ်မတော်နဲ့ NC လက်မှတ်မရေးထိုးနိုင်တဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားတိုက်ပွဲတွေဆက်ဆိုင်လို့ဖြစ်နေပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်တွင်းမှာမြမတပ်မတော်နဲ့ကုကံတပ်ဖွဲ့ MNDAA တို့ကြားတိုက်ပွဲတွေဆက်ဖြစ်နေတယ်လို့သိန်းနီမြို့နယ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဆိုင်းစိန်လူက VUA ကိုပြောပါတယ
် MNDAA ကိုတပ်ဖွဲ့နဲ့တာကိုစေကိုတိုက်ပွဲဖြစ်တာတုံးရရှိနေတယ်ဒီနေ့ကြီးတိုက်ပွဲဖြစ်နေတော့လည်းပြောတယ်ကုတ်ခိုင်မြို့နယ်ကမှန်ကန်ဆိုတဲ့ရွာကတိုက်ပွဲရပြင်းထန်တယ်နှစ်ခါတည်းအားတော့မနေ့တော့တော့ကိုကအင်အားနေရာတော်လို့ရှိတယ်လို့ပြောတယ်တမကိုစေကိုလည်းအင်အားပလောင်းနဲ့မကြည့်ဘူးလေဒီလိုတိုက်ပွဲဖြစ်တာတုံးရရှိနေတယ်
ကိုခိုင်မြို့နယ်မန်ကန်ကျေးရွာဘက်မှာပြီးခဲ့တဲ့အင်္ဂါနေ့ကစပြီးကနေ့အထိတိုက်ပွဲဖြစ်ပွားနေတာကြောင့်မန်ကန်ကျေးရွာသား80ကျော်ဟာတိနီမြို့နယ်နာတီကျေးရွာကိုသိမ်းရှောင်ရောက်ရှိနေတယ်လို့ဆိုင်းစိန်လူကဆက်ပြောပါတယ်
မန်ကန်ဆိုတဲ့ရွာကတော့ပြေးရှောင်နေအခုဒီနေ့တိုင်းမြို့နယ်နာတီကျေးရွာရောက်နေတာ80ကျော်ဆိုတော့ ဒီနေ့တို့နေတိုင်းစားရောက်တော့ရတဲ့တော့ကျွန်တော်တို့ဆင်ခြင်လေးလိုက်တယ်အဲဒီရရွာလူတွေဒီကိုကိုတတ်လိုက်တော့ဒီနေ့တောင်းပြီးမှဆက်စီပဲတော့မျိုးလောက်ကလေးအဝတ်အထည်တွေပေါ့မြေသမီးတို့ကထည်တွေတော့နေသေးတာပေါ့ဗျာ
တိန့်ချောင်လာတဲ့ရွာသားတွေကိုတိန်နေအုပ်ချုပ်ရေးမှုအပါဝင်ဒေသခံတွေကနေကူညီဆောက်ရှောက်ပေးနေတယ်လို့သူကဆိုပါတယ်MNTAA နဲ့တမတော်ချမ်းမှာတိုက်ပွဲမဖြစ်သာသောကြာနေပြီးမှအခုတို့ဖန်ပြန်ဖြစ်လာသလိုအင်ကာနေကလည်းနံဘူရူမြို့နယ်တွင်မှာတမ်းပလောင် TNL တပ်ဖွဲ့နဲ့မြန်မာတမတော်တို့အကြားတိုက်ပွဲဖြစ်ပွားတယ်လို့ TNL ပြန်ကြားရေးရရှိဘူမှုသားကျော်ကဆိုပါတယ်
။ဒီကတပ်ပွဲတကယ်ပြန်ဖြစ်တော့နောက်ဆက်နေလို့ကြာမှာနံဘူရူမြို့နယ်မိုင်းနေပြီးဟာဒီမှာဖြစ်တယ်။လို့ကြီးနေရောမြန်မာတမတော်အဖွဲ့လာတဲ့တပ်ဖွဲ့ဖြစ်သွားတယ်။
တမရဘက်ကတော့ဒီတိုက်ပွဲနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာအခုချိန်ထိမသိရသေးပါဘူး။ဒါ့အပြင်တိုင်းဒေသနဲ့ကန်ဖွဲ့အချင်းချင်းဖြစ်တဲ့တောင်ပိုင်းရှမ်းပြည်တမရ RCSF နဲ့ TNL ကြားမှာဘုသူနေကတီဘောမြို့နယ်နဲ့ကြောင်မဲမြို့နယ်တွဲမှာတိုက်ပွဲဖြစ်တယ်လို့ဗိုလ်မှူးဆိုင်ကျော်ကပြောပါရယ်။တိုက်ပွဲတွေထိခိုက်ဒေဆုံးတန်ရန်ရတဲ့အချက်လက်တွေကိုတော့အတိအကျမသိရသေးပါဘူး။ပြီးကြတဲ့ရက်တွေတုန်းကလည်းမြမတမတော်နဲ့အမြောက်ပိုင်းရှမ်းပြည်တမတော် SSPB ရခိုင်တမတော် AA တို့နဲ့ရှမ်းပြည်နယ်တီပေါ်မြို့နယ်နဲ့ချင်းပြည်နယ်ပလဝါမြို့နယ်တွေဘက်မှာတိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်
။ထိုင်းခြေဆိုင်ပြည်သတင်းတော့ကိုနိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတခါတော့နိုင်ငံရေးကျင်းသားတွေနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုလည်းအလဲပေးကြပါမယ်။မြမနိုင်ငံကျင်းထောင်အသီးသီးမှာနိုင်ငံရေးကျင်းသားတွေဆက်ရှိနေသေးတယ်လို့နိုင်ငံရေးနဲ့ဆက်ဆက်တဲ့လှုပ်ရှားမှုတွေကြောင့်အချုပ်ဘဝနဲ့အမှုရင်ဆိုင်နေရသူတွေအချုပ်လွတ်အမှုရင်ဆိုင်နေရသူတွေလည်းရှိတယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AABB ကပြောပါရယ်အခုလိုနိုင်ငံရေးကျင်းသားတွေရှိနေသေးတာဟာမြန်မာဒီမိုကရေစီပြည်ပင်ပြောင်းလဲရေးနဲ့နောက်ပြန်လဲနေတာလို့သုံးသပ်တာမျိုးလည်းရှိနေပါတယ်ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတော့ကိုထောင်ခန့်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
ဒီမိုကရေစီရသားစွာလက်ထက်အခုချိန်ထိနိုင်ငံရေးကျင်းသား28ဦးချင်းကြနေစေဖြစ်ပြီးတက်ကြွလှုပ်ရှားသူ54ဦးဟာထောင်နှင်းကနေတရားရင်ဆိုင်နေရပြီးတော့208ယောက်ကထောင်ပြင်ဘက်ကနေတရားရင်ဆိုင်နေရတယ်လို့ AAPP ရဲ့အော်တိုဘာ3လအတွင်းသုံးသပ်ချက်မှာဖော်ပြထားတာပါအခုလိုနိုင်ငံရေးကျင်းသားတွေဆက်ရှိနေတယ်လို့တရားရင်ဆိုင်နေရသူတွေလည်းရှိနေသေးတာနဲ့ပတ်သက်ပြီး AAPP ရဲ့ပြည်တွင်းတာဝန်ခံကိုအောင်မျိုးကျော်က
ကျွန်တော်တို့နိုင်ငံကဒီမိုကရေစီနိုင်ငံဖြစ်ဖို့အတွက်တွားနေတဲ့အချိန်ဖြစ်တယ်လေလန်ခုလက်မှာရောက်နေတဲ့အချိန်ဖြစ်တယ်။ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ပြောထားခုခဲ့တာရှိတယ်။ဒီမိုကရေစီနိုင်ငံတနေနိုင်ငံမှာနိုင်ငံရေးကျင်းသားတယောက်ရှိနေရင်အင်မတန်များနေပြီလို့ပြောခဲ့ဘူးလေ။အဲ့တော့အခုကနိုင်ငံရေးကျင်းသားကတယောက်မဟုတ်ဘူး။ထောင်ကျပြီးသား22ယောက်တောင်ရှိတယ်။တို့အဲ့ဒါကအရေးအတွက်အဖြစ်ဆိုရင်တော့တော်တော်များတယ်လို့ကျွန်တော်ပြောလို့ရတယ်။အရင်ဒီစီရနာရှင်လက်ထက်တွေကဟိုလောက်အများကြီးမဟုတ်ရင်တောင်မှတကယ်ဒီမိုကရေစီနိုင်ငံတနေနိုင်ငံအနေနဲ့ကြည့်မယ်ဆိုလို့ရှိရင်တော့ဒါတော်တော်များတယ်လို့ပြောလို့ရတယ်။အဲ့တော့ကျွန်တော်နိုင်ငံကလည်းဒီမိုကရေစီနိုင်ငံကိုဒီမျိုးစီနိုင်ငံဆစ်ဆစ်ဖြစ်ဖို့တွေတွားနေတယ်လမ်းခုလက်မှာရောက်နေတဲ့အခါမှာဒီမျိုးနိုင်ငံကြီးကျင်းသားတွေအချင်းချင်းတွေမှာရှိနေတာကကျွန်တော်တို့နိုင်ငံအတွက်ဟိုမကောင်းတဲ့လက္ခဏာပေါ့ဗျာ
နိုင်ငံကြီးကျင်းသားအများစုဟာနိုင်ငံတော်ကြီးညိုပြတ်စီမှုပုံမှန်9ခငိမ့်စုစီပုံမှန်နောက်ပြီးလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်စရာတွေနဲ့ဖမ်းဆီးတရားစွဲဆိုခံရတာလည်းဖြစ်ပါတယ်အဲ့ဒီထဲမှာတိုင်းရင်းသားဒေသတွေမှာဖမ်းဆီးတရားစွဲဆိုခံရတာတွေများတယ်လို့လယ်သမားတွေလယ်မြေတွေပြန်လည်ရရှိဖို့ဆန္ဒထုတ်ပေါ်ရင်းတရားစွဲဆိုခံရတာတွေလည်းရှိပါတယ်အခုလိုနိုင်ငံကြီးကျင်းသားတွေများပြားတာဟာဒီမိုကရေစီပြုပင်ပြောင်းလဲရေးနောက်ပြန်လှည့်နေရဖြစ်တယ်လို့သုံးသပ်သူကတော့လူမှုသဟဇာတာဖော်ဆောင်ရေးစင်တာအမှုဆောင်ဒါရိုက်တာကိုတက်ဆွေဝင်းဖြစ်ပါတယ
်ဟုတ်ကဲ့ဒီကျွန်တော်ဒီမြန်မာဒီမိုကရေစီပြုပင်ပြောင်းလဲရေးကနောက်ပြန်လှည့်နေတော့နောက်ပြန်သိရနေလို့ကျွန်တော်တို့သုံးသက်တယ်။ဒီအချက်တွေကဒါဆိုထင်တာမျိုးလားရှိတဲ့ဒီဟိုထောက်ပြစရာအချက်တွေပေါ့။နိုင်ငံရေးကျင်းသားတွေများလာတယ်။အထူးသဖြင့်ကျွန်တော်တို့ဒီလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်နဲ့ပတ်သက်တဲ့ကိစ္စလိုမျိုးတွေမှာကျွန်တော်တို့ပြောပြအထင်အကြီးမားရှိတယ်။အဲ့တော့ဖန်တာမျိုးတွေအဲ့တော့ဒီဆိုရလက်ထက်မှာကျွန်တော်တို့ဒီပြည်သူရဲ့ဒီဒီမိုကရက်တစ်စံနှုန်းတွေဒီမိုကရေစီခွင့်ပြုတွေကပို့ပြီးတော့ဆုံးလာတယ်ကျွန်တော်တို့မြင်နေပုံသက်တယ်။ဒါကြောင့်မို့လို့ဒီလက်ရှိမြန်မာနိုင်ငံရေးပြုကောင်းလဲမှုကအနောက်ကစားဆောင်နေလို့ပုံသက်တယ်
အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဆိုတာတက်လာတဲ့ခါကျရင်နိုင်ငံရေးကျင်းသားတွေမရှိနိုင်တော့ဘူးလို့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံရေးလီလာတုံးသက်သူအများစုကမျှော်လင့်ထားခဲ့ကြပေမဲ့လည်းအဲ့ဒီလိုဖြစ်မလာတာကြောင့်ဝေဖန်ပြောဆိုတာတွေရှိနေသေးဖြစ်ပါတယ်ခင်ဗျာ
ရန်ကုန်မြို့ကနေ VOA သတင်းတော့ကိုထောင်ခန့်သတင်းပေးပို့ခဲ့တာဖြစ်ပါတယ်မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို ိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်နိုဝင်ဘာ15ရက်ကြာသပတေးနေ့ညပိုင်းအတန်လွင်အစီအစဉ်တွေကို American ပြည်တော်စုမျိုးတော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line to meter 19 25 30တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုဒီအစီအစဉ်တွေထဲမှာတော့သတင်းပတ်ဆင်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးကျမကြီးကန္တာဦးအောင်ခင်ရဲ့မြမအရေး30ချက်နဲ့အတူ
အဲ့တော့ကြောင့်ဒီနိုင်ငံရေးသဘောတူညီချက်ကိုရအောင်ဖော်ဆောင်တဲ့နေရာမှာဒီတည်ဆွတ်မှုတွေကိုအရင်အလွတ်သဘောဆွေးနွေးပွဲတွေကနေကြော်လွှားဖို့လိုပါတယ်။အဲ့အတွက်ကြောင့်အချိန်ယူဖို့လိုတယ်။အဲ့အတွက်ကြောင့်ကျွန်တော်တို့ဆရာကြီးရဆိုင်ထားတာဖြစ်ပါတယ်
။အပတ်စဉ်တိုင်းရင်းသတင်းလောက်အစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ခုတော့ဒီကနေ့ရဲ့အပတ်စဉ်ကဒီကနေ့အပတ်စဉ်ကဏ္ဍတွေတဲကတစ်ခုဖြစ်တဲ့ကျမကြီးကဏ္ဍကိုအရင်ဆုံးနားဆင်ရမှာပါ။ဒီတစ်ပတ်ကျမကြီးကဏ္ဍမှာတော့လက်သေးခြေသေးကျမကြီးအပိုင်းသုံးကိုတင်ပြထားပါတယ်။လက်သေးခြေသေးတွေဟာခန္ဓာကိုယ်ကျန်းမာရေးကိုထင်ဟပ်နေပြီးဂရုတစိုက်ထိမ့်သိမ့်ပေးဖို့ရည်ကြီးတယ်လို့ရေပြားအထုကူတွေကထောက်ပြကြပါတယ်လက်သေးခြေသေးတွေကနေခန္ဓာကိုယ်မှာဘယ်လိုယောဂါတွေဖြစ်နိုင်တာကိုပြနေပြီးလက်သေးကြိုက်တာလက်သေးခြေသေးညက်တာနဲ့လက်သေးနီခြေသေးနီဆိုတာအပါအဝင်လက်သေးခြေသေးတွေကိုဘယ်လိုဂရုတစိုက်ထိမ့်သိမ့်သင့်ပါသလဲဒီကြောင့်ကိုတော့မြန်မာနိုင်ငံရေပြားထုကူဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคရေပြားဖြူဖြူဆရာဝန်ကြီးဒေါက်တာစိုးဝင်းခင်ဗျာကျွန်တော်တို့လက်သေးခြေသေးကျန်းမာရေးနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့တစ်ခေါက်တွေတုန်းကဒီလက်သေးခြေသေးတွေရဲ့လှုပ်ဆောင်ပုံအခမ်းအနားနောက်သူတို့ရဲ့တိဆောက်ပုံနဲ့ကြည့်ထားပုံပြီးတော့အဖြစ်များတဲ့ဒီလက်သေးခြေသေးပြဿနာတွေအကြောင်းကိုကျွန်တော်တို့အသေးစိတ်တွေပြောခဲ့ကြပါတယ်ဆရာဒီတစ်ခေါက်တော့ဆရာရေခန္ဓာကိုယ်ကျန်းမာရေးမှာလက်သေးရဲ့အရေးပါပုံနဲ့နောက်ဒီလက်သေးကြိုက်ခြင်းအကြောင်းပြီးတော့လက်သေးခြေသေးတွေကိုဘယ်လိုထိမ့်သိမ့်သင့်တယ်ဆိုတာကိုဆက်ပြောမှာဖြစ်ပါတယ်ဆရာအဲ့ဒီခါကျတော့ခန္ဓာကိုယ်ကျန်းမာရေးမှာလက်သေးရဲ့အရေးပါပုံကိုစပြီးတော့ရှင်းပြပေးပါလားဆရာ
။လက်သေးရှိသေးကကိုယ်ခန္ဓာကျန်းမာရေးမှန်ဆိုလည်းမှန်တယ်ပရင်းမောက်ဆိုလည်းမှန်တယ်။ပရင်းမောက်ကနေဒီအတွေ့ကိုလမ်းမြင်နိုင်တယ်လို့ခုခန္ဓာအတွင်းမှာတခုခုဖြစ်ရင်လက်သေးရှိသေးမှာလည်းပြဿနာဖြစ်တတ်တယ်။ဥမာပြအသေးယောဂါဆိုရင်လက်သေးရှိသေးအားလုံးကဖြူလာတတ်တယ်။ဥမာကြောက်ကယောဂါတွေမှာဆိုရင်တော့တဝက်ဖြူတဝက်ပန်းရောင်ကြောင့်လက်သေးအခြေလက်သေးအောက်မှာနေရာတွေတွေးကြည့်မှုအစင်းတွေပေါ်လာတာဒါမျိုးဆိုရင်တော့နှလုံးယောဂါတွေသတိပြုရတယ်နောက်တစ်ခါအဆုတ်ယောဂါတွေမှာဆိုရင်လက်သေးယူဝါနာလက်သေးထူထူသုံးလုံးကြီးတွေဖြစ်လာတာလက်သေးအခြေရနေပြီးတော့လက်သေးခြေသေးအတက်ထွက်နေတာဟိုအထွက်နေတာမျိုးပေါ့နော်နောက်တစ်ခါစီးကျဝေဒနာရှင်တွေရဲ့လက်သေးတွေကတော့ဝါချင်းချင်းအရောင်ဖြစ်နေပြီးအောက်ခြေမှာနီးစလိုလိုပြားစလိုလိုပုံမှန်မဟုတ်ဘူးပေါ့နော်နောက်တစ်ခါသွေးအားနည်းယောဂါရှင်တွေဆိုရင်တော့လက်သေးအားလုံးဖြူပြော့ပြော့ဖြစ်နေတယ်တချို့ဆိုရင်လက်သေးအခုံးလေးကမညီညာပဲခွတ်တော့ခွတ်
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီလက်သေးနဲ့ပတ်သက်လို့ရှိတယ်လက်သေးကြိုက်တာအချင်းတချို့ရှိတာလည်းတွေ့ရပါတယ်ဆရာအဲ့တော့လက်သေးကြိုက်တာနဲ့ပတ်သက်လို့ရော
လက်သေးကြိုက်တာလည်းတွေ့ရများတယ်ဗျာသူကကြာလက်သေးယောဂါမဟုတ်ဘူးကလေးတွေတချို့လူကြီးတွေတော့မှလက်သေးကြိုက်တတ်တယ်အဲ့တော့ကလေးပဲဖြစ်စီလူကြီးပဲဖြစ်စီလက်သေးကြိုက်တာသူစိတ်လှုပ်ရှားပြီးတော့စိတ်ပူပန်မှုများနေတယ်ဆိုတာကိုလာပြတာအဲ့တော့ကြိုက်တဲ့အတွက်ကြောင့်လက်သေးပုံစံပြတ်တဲ့လူမျိုးလက်သေးကနေတစ်ချက်တခါပကားကနေလက်သေးကိုအပြန်အလှန်ပိုးဝင်တယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီလက်သေးကြိုက်တာကိုမကြိုက်အောင်ပေါ့နော်ကာကွယ်နိုင်တဲ့အနေအထားရှိလားဆရာကြီ
းဒီကျင့်စုပျောက်ကျင့်နေဆိုရင်တော့ဒီလက်သေးမှာအနံ့အညသာဆိုးတဲ့လက်သေးဆိုးလေးကိုလိမ့်သေးလို့လိမ့်ထားပြရတယ်ကလေးကိုအဲ့တော့ကလေးကကြိုက်တဲ့အခါကျတော့အရသာဥမာခါးရဲဟာလိမ့်ထားရပေါ့ဗျာလက်သေးမှာအဲ့လက်သေးကြိုက်တဲ့အခါကျတော့ရှာမှာအဲ့ခါးရဲအရသာဝင်သွားတော့မနစ်တဲ့ဘူးပေါ့မနစ်တဲ့အခါကျရင်တစ်ဖက်နဲ့ကြိုက်တဲ့အချင်းရော့သွားတတ်တယ်ကဲဒီရဲ့စိတ်ပူပန်တာကတော့တကယ်လို့သိညာတယ်ဆိုရင်တော့စိတ်ရောဂါဆရာအောင်နဲ့တက်တက်ပြရပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီလက်သေးကြိုက်တာမှာဒီလက်သေးရဲ့ပတ်ဝန်းကျင်ဒီအသားတွေမှာပါပေါ့နော်ထိခိုက်ပြီးတော့အနာတွေဖြစ်တဲ့အနေအထားမှာရော
အာဖြစ်တာပေါ့သူကကြိုက်တယ်ဆိုတော့စတေးနဲ့အများအားထိနေတာကိုဆိုတော့စတေးဆိုတာရေမဟုတ်ကျွန်တော်ရှင်းမှာပြောခဲ့တယ်ဆိုတော့ရေနဲ့အထိအေးများရင်တော့တချို့လက်သေးတွေကပြည့်စည်တတ်တယ်လေပြဿနာဖြစ်တတ်တယ်အခုကျတော့စတေးနဲ့ဒီစတေးမှာပါပါတယ်ဆိုအခြားအစာချေအင်ဇိုင်းတွေပါတယ်ဗျာအစာချေအင်ဇိုင်းတွေဆိုစားရတယ် ဥမာဆိုရင်သမင်းဆိုရင်တစ်ပြည့်ပြည့်ပျော်သွားတယ်ကျွန်တော်သမင်းတစ်ကြက်ထဲမှာဝါးတယ်ဆိုတာပျော်သွားတယ်ဆိုတာကိုက်လို့တခုလည်းမဟုတ်ဘူးသတိနဲ့ရောယူတယ်ရဲ့အစာချင်းအင်ဇိုင်းတွေကြောင့်ပျော်သွားတာပျော်သွားတာအဲ့တော့ထုံနည်းပြီးသွားပဲလက်သေးလက်သေးအည်ပြားဟိုက်ပင်းနဲ့တဝိုက်လက်သေးပန်းကုန်အဲ့နေရာလေးကအရင်ငူတာကိုအဲ့တော့ကိုက်နေရဲဆိုရင်သတိနဲ့ထိပြီးတော့အဲ့လက်သေးပန်းကုန်လက်သေးတဝိုက်မှာပြဿနာကြီးဖြစ်တတ်တယ်
ဗျဟုတ်ကဲ့ဆရာအဲ့တော့ဒီလက်သေးခြေသေးတွေကိုထေသေးကျူးစိုက်ဖို့အရေးကြီးတဲ့အခါကျတော့အဲ့ဒီအတွက်ကိုဆရာဘယ်လိုအကြံပြုနိုင်လဲလဲ
ဒီလက်သေးခြေသေးပြဿနာရအဖြစ်များတယ်ဒီတိုင်းလူလိုဖြစ်တတ်တယ်ဒါမှမဟုတ်လို့ပထမဆုံးအနေနဲ့လက်သေးခြေသေးတွေပုံမှန်တန်ရှင်းပေးဖို့လိုပါတယ်ချောက်အောင်ထားပေးပါအဲ့ဒါဆိုရင်ပိုးမွှားတွေကင်းရင်စေတယ်ရည်ဆိုနေတယ်ရည်ဆိုနေတယ်ဆိုတာများရပိုးဝင်တယ်နောက်တစ်ခါလက်သေးခြေသေးတွေကိုညတဲ့အခါမှာရေစိမ်ကြီးမှညံ့ရင်တဲသေးရရေဝင်ရောပျော့ပြောင်းတဲ့အတွက်ပူမှုတွေကူတယ်။နောက်တစ်ခါခြေသေးတွေထူထူညံ့ရခဲ့ရင်လည်းအဲ့လိုပဲခြေသေးတွေကြောက်ပူပြီးထူတယ်။အထူးသဖြင့်ခြေမခြေသေးတွေရမ်းထူတယ်။ဒါတော့ပြလို့မရဘူး။အဲ့လိုမျိုးဆိုရင်ရေကျက်ပြီးနေရကိုဖလားတစ်ဝက်လောက်ပေါ့နော်။အဲ့ဒီတော့စားပြီ။ The pet စားစုံပေါ့နော်။ဒီစုံစားတော့ထည့်ထည့်ပြီးတော့စားရေစားကျက်ပြီးနေရပေါ့နော်။အဲ့ဒီတော့9မိနစ်10မိနစ်လောက်ခြေသေးတွေကိုစေ။အဲ့ဒါဆိုအရန်ပျော့သွားပြီးတော့မှညံ့ပူကောင်းတာတွေ့ပြီ။နောက်တစ်ခါလက်သေးထိတ်ခြေသေးထိတ်ညက်တဲ့အခါမှာသူအများစုကဝိုင်းဝိုင်းကိုကိုလေးညက်တယ်အဲ့လိုတန်းတဲ့တော့မညက်ပါနဲ့လက်သေးထိတ်ခြေသေးထိတ်လေးကိုအားရှိဖို့လို့တဲ့တဲ့ညက်တင်တယ်အဲ့ဒီညက်တဲ့အခါမှာလည်းတကယ်ထက်တဲ့လက်သေးညက်တို့ကတ်ကြည့်လို့သုံးပြီးတော့ညက်တင်တယ်အဲ့လိုမျိုးတဲ့နေလေဆိုရင်ထောက်ကံမှုအားပိုကောင်းတယ်ကွေးတဲ့အခါကျရင်ထောက်ကံမှုနည်းတယ်ပြီးတော့စိုက်ဝင်တာတို့လက်ဆွဲငုံတာတို့ပိုဖြစ်များတယ်ဆိုတော့တွေ့ရ
ဟုတ်ကဲ့နောက်ထပ်ရောရှိသေးလားဆရာကြီး
ကျွန်တော်ပြောခဲ့တဲ့လက်သေးဟိုအခြေအနေနှမ်းမှာဖတ်လေးကြီးရှိတယ်ကျူတီကယ်လို့ခေါ်တယ်ပေါ့နော်အဲ့နေရာတွေကိုတချို့ကဥမာအထူးသဖြင့်ဆိုင်နေမှာတွားရင်လေမေးစလုံးတွေပေါ့လက်သေးလာပြင်ဆိုင်ကြီးတချို့မှာဒါမှမဟုတ်လေတချို့ဟိုလမ်းထိပ်တွေလမ်းကြောင်းတွေမှာလက်သေးကိုတားနဲ့လုပ်ပေးတဲ့တန်ဟိုညှက်ပေးတဲ့လူတွေရှိတယ်အဲ့ဒီလူတွေဆိုရင်အဲ့ဒီကျူတီကယ်လို့ခေါ်တဲ့အဖတ်လေးကြီးကိုချစ်ပလိုက်တယ်ချစ်ချစ်ပြီးတော့အဲ့ဒီထွက်လာတဲ့နေရာမှားလာတယ်မှားလာတဲ့ခါကျတော့ကိုကတခါတွားရင်တော့တွားတဲ့ခါကျတော့အဲ့ဒီမှားတဲ့နေရာဆိုတော့ချစ်ပလိုက်တယ်ခဏကောင်းတယ်ဒါပေမဲ့ပြန်ထွက်လာရင်တော့အမှားလေးပြန်ထွက်လာသူလူကအမြဲတမ်းအမြဲတမ်းလို့သူစီသွားနေရအောင်အဲ့လိုမျိုးလုပ်တတ်တယ်အဲ့တော့ကိုကိုညှက်တာပဲဒီတခြားလူကချိန်ပြတာပဲဒီအဲ့တဲ့ကျူတီကျလို့ခေါ်တဲ့အခြေလေးကိုမချိန်ပြပါနဲ့လို့ဘာလို့ချိန်ပြတဲ့အခါကျရင်လည်းလက်သေးကဟသွားပြီးတော့ပိုးဝင်တတ်တယ်ဆိုတာလည်းအရေးကြီးတယ်ဗျနောက်တစ်ခါလည်းလက်သေးညှက်ပြီးတဲ့အခါကျတော့လက်သေးဆုံးကိုညှိတာပေါ့ဒီစင်းလေးကြီးနဲ့လေညှိတဲ့အခါကျရင်တစ်ချမ်းလာပြီးမတုံးပါနဲ့လူလာလေးလိုပဲတုံးပါဆိုတာလည်းအရေးကြီးတယ်နောက်တစ်ခါတချို့ကြောင်ခြေသေးကြီးဓာတ်ရဲကိုခြုံနဲ့ဥမာကတန်ကြောင်းလိုဟာမျိုးလေးတင်အပ်လိုဟာမျိုးလေးတွေနဲ့ထည့်ပြီးတော့ကလိပဲကလော်ထုတ်ပဲအဲ့ဒါကြီးလုပ်တတ်တယ်အဲ့ဒီအလုပ်ကိုမလုပ်ပါနဲ့အဲ့ဒါပိုးဝင်တတ်သွားတယ်ခြေသေးလက်ဆွဲငုတ်တတ်ပါတယ
်ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီလက်သေးထိမ့်သိမ့်မှုအပိုင်းမှာဒီအလှနဲ့ပတ်သက်လို့ပေါ့နော်ဒီလက်သေးနီဆိုးတာကရောလက်သေးချက်မှအတွက်ဘယ်လိုအနေထားရှိလဲဆရာကြီး
လက်သေးနီဆိုးတာကတော့လူတိုင်းလူလိုမျိုးသူပြည့်အမျိုးသမီးလိုင်းလိုဒါတစ်ချိန်မို့တစ်ချိန်တော့ဆိုးတာပဲဘာလို့ကျော်လက်သေးနီခြေသေးနီကထင်းနေတာ ਉਹ အရန်ဆွဲဆောင်လဲလှပမှုကိုကုစားပြုရဲဆိုတော့ဆိုးကြတာပဲအဲ့တော့မဆိုးအောင်လို့မဆိုးလို့ဒါစနေတိကျနေမှလမ်းမှဆိုးမယ်နေမှလမ်းမှနေဖြတ်ဖို့လိုပါတယ်ဒီလက်သေးခြေသေးကိုပဲဆိုးပြီးတော့ဘေးနားကနေသက်လို့ခေါ်တဲ့ဒီပန်းကုန်းနေရာတွေအဲ့နေရာနောက်ဘေးနားအပြေပြားအသားတွေကိုတန်းနေတော့မထိအောင်ဆိုးရမယ်ဘာဖြစ်လို့ကျတော့ဒီလက်သေးခြေသေးဆူစီဆိုတာကဒါကြီးရာပစ္စည်းဖြစ်တယ်။နောက်ဖြစ်တဲ့ဥစ္စာဆိုရင်ပြင်နာလို့ခေါ်တဲ့ရေရ60ရဲ့ဟာကြီးပါတဲ့အခါကျတော့အရန်ပေါင်းတဲ့အခါကျရင်ခြောက်သွားပြီးတော့ပန်းကုန်းပြည့်ပြီးတော့ပိုးဝင်တတ်ပါတယ
်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ကိုမင်းစီစဉ်တင်ဆက်တဲ့ပတ်စင်ကျမကြီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။တိုင်းရင်တည်းအစီအစဉ်ကိုမကြခင်မှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုရင်တော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာပါ။မြန်မာပို့ဆောင်ရေးလုပ်ငန်းဟာအာဆီယံနိုင်ငံတွေထဲမှာအញ្ញံဆုံးဖြစ်နေပါတယ်။ဒါကြောင့်ဂျပန်နဲ့ ADB အားရှောက်ဖွံ့ဖြိုးရေးဘဏ်တို့ရဲ့အကူအညီကိုရယူပြီးပို့ဆောင်ရေးကဏ္ဍမြင့်တင်ဖို့ကြိုးပမ်းနေကြောင်းဦးအောင်ခင်ကသုံးသပ်ထားပြီးကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ။
ဆိုရကိမှာဒရာတွေဆောက်လမ်းတွေဖောက်တာကိုအမြဲတမ်းဂုဏ်ယူလေးရှိပေမဲ့မြန်မာပြည်ရဲ့အခြေခံအဆောက်အုံဟာအာဆီယံနိုင်ငံတွေထဲမှာအညံ့ဆုံးဖြစ်နေပါတယ်။လမ်းပန်းဆက်သွယ်ရေးကောင်းရင်ကောင်းသလိုတိုင်းပြည်တိုးတက်ဖွံ့ဖြိုးလာမှာဖြစ်ပေမဲ့မြန်မာသေယူပို့ဆောင်ရေးဟာအလွန်အားနည်းနေကြောင်းမကြာမီကထုတ်ဝေတဲ့ NLD အစိုးရအကြံပေးအဖွဲ့ဖြစ်တဲ့မြန်မာဖွံ့ဖြိုးမှုအဖွဲ့အစည်းရဲ့ 2017စီးပွားရေးစာဆောင်မှာဖော်ပြထားပါတယ်မေကောင်ဒေတာလမ်းပန်းဆက်သွယ်မှုမှာမြန်မာကအောက်ဆုံးအဆင့်မှာရှိနေပြီးယူနန်နဲ့ဗီယက်နမ်ကအမြင့်ဆုံးအဆင့်မှာရှိနေပါတယ်မြန်မာပြည်မှာကျေးရွာအချင်းချင်းလမ်းဆက်သွယ်မရှိတာအတော်များပါလေရခိုင်ပြည်နယ်မှာဆိုရင်ကျေးရွာ40ရခိုင်နှုန်းလောက်ဟာလမ်းဆက်သွယ်မရှိကြပါဘူးချင်းပြည်နယ်မှာအလားတူဖြစ်ပါတယ်ကရင်ပြည်နယ်မှာကျေးရွာ30ရခိုင်နှုန်းမကွေးအေယာဝတီနဲ့ကချင်ပြည်နယ်မှာကျေးရွာ20ရာခိုင်နှုန်းဟာလမ်းအဆက်အသွယ်မရှိကြပါဘူး။မြေပြည်တော်နဲ့ရန်ကုန်တိုင်းမှာတောင်လမ်းအဆက်အသွယ်မရှိတဲ့ကျေးရွာက10ရာခိုင်နှုန်းကျော်ရှိပါလေ။ပို့ဆောင်ရေးဆက်သွယ်ရေးနဲ့စွမ်းအင်ကဏ္ဍမှာရင်းသီးမြုပ်နှံမှုနည်းပါးရတဲ့ရပ်လာပဲဖြစ်ပါသေး
။ပို့ဆောင်ရေးကဏ္ဍပြည်ပြင်ပြောင်းလဲရေးအတွက်ဦးသိန်းစိန်အစိုးရက ADB အာရှဖွံ့ဖြိုးရေးဘဏ်ကိုတာဝန်ပေးပါတယ်။ADB ကသက်ဆိုင်ရာဝန်ကြီးဌာနတွေရဲ့ပူးပေါင်းဆောင်ရွက်မှုရယူပြီးနှစ်နှစ်သုတေသနလုပ်ပါတယ်။ NLD အစိုးရတက်လာချိန်မှာပို့ဆောင်ရေးကဏ္ဍပြုပြင်ရေး ADB အစီရင်ခံစာထွက်လာပါတယ်။ကျေးလက်ဒေသနဲ့ရောအိန္ဒိယနိုင်ငံဒီနယ်ရောဆက်သွယ်နိုင်တဲ့ဇယိတ်သက်သာပြီးလုံခြုံစိတ်ချရတဲ့တည်ယူပို့ဆောင်ရေးစနစ်ကိုလာမယ့်12နှစ်အတွင်းပြီးစီးအောင်တည်ဆောက်မဲ့စီမံကိန်းကြီးဖြစ်ပါတယ်။ပို့ဆောင်ရေးဌာနကိုဘယ်လိုပြုပြင်မလဲပို့ဆောင်ရေးဇယိတ်တက်သွားအောင်ဘယ်လိုလုပ်ကြမလဲယထာပို့ဆောင်ရေးကားလမ်းပို့ဆောင်ရေးရေချောင်းပို့ဆောင်ရေးစသဖြင့်ဘယ်ပေါင်းစုံသူတည်သနာလုပ်ပြီး ADB ကအကြံပေးထားတာမို့စာမျက်နှာတရာကျော်ရှိပါတယ
်တန်းပြည်အသင်းထုတ်လုပ်မှု GDP ရဲ့300ခိုင်နှုန်း400ခိုင်နှုန်းလောက်အနည်းဆုံး3နိုင်မှရွေချက်အောင်မြင်နိုင်မယ်လို့ ADB ကခန့်မှန်းပါတယ်ဒါဟာလွန်ခဲ့တဲ့10နှစ်အတွင်းနစ်စင်တုံးခဲ့တာရဲ့30လောက်ပူများပါလေ။အဲဒီတုန်းကတော့တိုင်းပြည်အစရင်ထုတ်လုပ်မှုတန်ဖိုးရဲ့တစ်ရာခိုင်နှုန်းကျော်ကျော်သာပို့ဆောင်ရေးအတွက်အသုံးပြုခဲ့တာကြောင့်မြန်မာဟာအညံ့ဆုံးဖြစ်နေတာမဆန်းပါဘူး။တရုတ်ဗီယက်နမ်နဲ့ထိုင်းဟာပို့ဆောင်ရေးအတွက်တိုင်းပြည်အစရင်ထုတ်လုပ်မှုရဲ့4ရာခိုင်နှုန်းကျော်နစ်စင်သုံးလာခဲ့တာအကောင်းဆုံးဖြစ်နေပါတယ်။သူတို့လိုသုံးနိုင်အောင်လမ်းကုန်နဲ့လောင်စာကုန်တိုးမြှင့်ကောက်ခံဖို့အကြံပေးတာပါလေ။ပုဂ္ဂလိကနဲ့အစိုးရပူးပေါင်းဆောင်ရွက်တဲ့လုပ်ငန်းတွေတိုးချဲ့ဖို့လည်းအကြံပေးတာပါပဲ
။ဒါကြောင့်လာမယ့်15နှစ်အတွင်းပို့ဆောင်ရေးကဏ္ဍမှာဒေါ်လာသန်း 6,000 လောက်ရင်းနှီးမြှုပ်နှံဖို့လိုမယ်လို့လက်ရှိအစိုးရကခန့်မှန်းထားပါတယ်။လိုအပ်တဲ့အရင်းနှီး3ပုံတစ်ပုံသာအစိုးရကပေးနိုင်တယ်လို့ပို့ဆောင်ရေးဌာနအမြဲတမ်းအတွင်းဝန်ဦးဝင်းခန့်ကစင်ကာပူအခြေစိုက်ဂိုဗင်ဆိုင်ဒါအဖွဲ့နဲ့တွေ့ဆုံစဉ်ကပြောပါတယ်။အရင်ကတော့တရုတ်ကူညီကိုအများဆုံးလက်ခံခဲ့ပေမဲ့အခုတော့ပုဂ္ဂလိကနဲ့လက်တွဲလုပ်ဖို့ကြိုးပမ်းနေတယ်လို့ဆိုပါရယ်ထိမ့်သိမ်းရေးအပိုင်းမှာအားနည်းလို့အခြေခံအဆောက်အုံရိုးရင်းပျက်စီးရပါတယ်ယထာတည်ယူပို့ဆောင်ရေးဆိုရင်ဆယ်ရာခိုင်နှုန်းကိုသာတုံးနိုင်တာမို့မော်တော်ကားကိုအားကိုးနေကြရပါတယ်အခုတော့ဂျပန်အစိုးရနဲ့ ADB အာရှဖွံ့ဖြိုးရေးဘဏ်ရဲ့အကူအညီတွေနဲ့ယထာပို့ဆောင်ရေးကိုပြုပြင်နေကြပါတယ်
ဒေါ်လာတန်တရာကျော်ဂျပန်စီကချေယူပြီးရန်ကုန်မန္တလေးရထားလမ်းကိုပြုပြင်နေတာမို့ပြီးစီးသွားရင်ရန်ကုန်မန္တလေးရထားခရီးဟာခေါနာရီတာကြမယ်လို့ဦးဝင်းခန့်ကပြောပါတယ်။နောက်ထပ်3နှစ်အတွင်းပြီးစီးမယ်လို့မျှော်လင့်ရပါတယ်။အရှုံးထွက်နေတဲ့နိုင်ငံပိုင်းရထားပို့ဆောင်ရေးကိုအမြတ်ဆုံးရအောင်ပြုပြင်ပြောင်းလဲဖို့ ADB အာရှဖွံ့ဖြိုးရေးဘဏ်ရဲ့အခုအညီယူနေကြောင်းသိရပါတယ်။ယထာပို့ဆောင်ရေးလုပ်ငန်းမှာယထာရွေးဟောင်းနဲ့တက်ကောင်းဟောင်းတွေကိုပြင်ရတဲ့ဈေးရိတ်ကဝင်ငွေနဲ့ပုံများနေပါသေး။ယထာပို့ဆောင်ရေးဆိုင်ရာစက်ပစ္စည်းနဲ့ယထာလန်ထိန်းသိမ်းရေးအတွက်ခင်မီအတတ်ပညာသုံးမယ်လို့ဆိုပါတယ်။ရန်ကုန်မြို့ပယထာကိုအစ်စ်မြင့်တင်ဖို့အတွက်ဒေါ်လာ300ကျော်ဂျပန်စီကချေးထားပါလေ။တရုတ်ဘတ်စကား1000ကျော်ဝယ်ယူပြီးမြို့ပတဲစုပို့ဆောင်ရေးပြုပြင်နေပါသေး။ပထမဆုံးအချင်းစီရနဲ့လိုင်းကားပြေးဆွဲနေတာဖြစ်ပါတယ်။ဒါပေမဲ့အမြဲတမ်းစောင့်ကြည့်ဖို့လိုတယ်လို့ ADB ကမြင်ပါတယ်။ဘတ်စကားပို့ဆောင်မှုအချင်းမှန်ရေးကိုအဓိကထားပြီးကုမ္ပဏီတွေကို contract ပေးတင်တယ်လို့ဆိုပါတယ်ခင်ဗျာ
။ဒီမှာ A30 ချက်အစီအစဉ်ကိုဦးအောင်ခင်နဲ့ဒူကိုညာဝင်းအောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတခါတော့တိုင်းသားနယ်စပ်ဒေသတွေမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုတင်ဆက်ပေးထားတဲ့တိုင်းသတင်းလောအစီအစဉ်ကိုတင်ဆက်ပေးမှာပါဒီစီဇန်ကိုတော့ထိုင်းခြေဆိုင် BNI.wine.z တွေကသတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
စဉ်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမီပါဖီဝါဝိုင်းနော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့တင်းင်းသားရီတိုင်းဒေသကြီးရေဖြူမြို့နယ်အတွင်းမှာလက်နက်ကိုင်အဖွဲ့တွေကနေရွာသားတွေကိုပြစ်မှတ်ထားပြီးမိုင်းမထောင်ကြဖို့ကျေးရွာအုပ်ချုပ်ရေးမှူးကပန်ကြားလိုက်ပါတယ်မလေးရှားနဲ့အိန္ဒိယနိုင်ငံမှာခလုံးခွင့်မပေးတော့တဲ့ချင်းဒုက္ခသည်တွေကိုချင်းလူမှုရေးအသင်းနဲ့အစိုးရအဖွဲ့တွေကနေကူညီဆောင်ရွက်ပေးသွားမယ်ဆိုတာနဲ့ KNU ကနေငြိမ်းချမ်းရေးလုပ်ငန်းစဉ်ဆိုင်ရာတရားဝင်အစည်းအဝေးတွေမှာပါဝင်မှုတွေကိုယာယီဆိုင်းငံ့ထားပြီးတော့အလို့သဘောတွေ့ဆုံမှုလမ်းကြောင်းကနေတက်ဆက်ဆွေးနွေးသွားမယ့်အကြောင်းတွေကိုကြားကြားရမှာပါရှင
်ကျမကနန်းဟွန်ဘာတရင်တွေကိုနိုင်ကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမွန်ပြစ်သစ်ပါတီနဲ့ KNU အောက်ခြေတပ်ဖွဲ့တို့အကြားနယ်မြေအငင်းပွားနေကြတဲ့တနင်္သာရီတိုင်းဒေသကြီးရေဖြူမြို့နယ်အလဲစခန်းကျေးရွာအနီးကြောင်ရှာကွေးမှာနလအတွင်မြေမြုပ်မိုင်း၃ကြိမ်ပောက်ကွဲဒဏ်ရာအသီးသီးရရှိခဲ့တဲ့အတွက်လက်နက်ကင်အဖွဲ့ရိအနေနဲ့ရွာသားတွေကိုပြစ်မှတ်ထားပြီးမိုင်းမထောင်ကြဖို့အလဲစခန်းကျေးရွာအုပ်ချုပ်ရေးမှူးကပန်ကြားလိုက်ပါတယ်။ဒါအပြင်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူတွဲစောင့်ကြည့်ရေးကော်မတီ JMC အပါအဝင်အပြစ်ရစောင့်ကြည့်ရေးအဖွဲ့များနဲ့မီဒီယာအဖွဲ့တွေလည်းလာရောက်လေ့လာကြည့်ရှုစောင့်ရှောက်ပေးဖို့ဒေသခံတွေကစားအလဲစခန်းကျေးရွာအုပ်ချုပ်ရေးမှူးနိုင်တင်ဆန်းကပြောပါတယ်အောက်တိုဘာလကနေနိုဝင်ဘာလအထိအဲ့ဒီဒေသမှာမွန်ပြစ်သစ်ပါတီတပ်ဖွဲ့ဝင်တဦးအပါအဝင်ရွာသား2ဦးမြေမြုပ်မိုင်းနင်းမီလို့ခြေထောက်ဖြတ်တောက်ခဲ့ရတဲ့အထိဒဏ်ရာရရှိခဲ့ပါတယ်အဆိုပါကြောင်ရှာကွင်းဒေတာတဝိုက်မှာဒေတာခံမွန်တိုင်းရင်သားတို့ရဲ့ဒွိနီးချံနဲ့ကွန်းတီချံစုစုပေါင်းဧက400ခန့်ရှိပြီးအခုအခါကွန်းတီစုချိန်ဖြစ်တဲ့အတွက်အချိန်မီမကူးနိုင်ရင်တီးနံတွေဆုံးရှုံးရလိမ့်မယ်လို့သူကဆိုပါတယ
်မလေးရှားနဲ့အိန္ဒိယနိုင်ငံမှာရောက်ရှိနေကြတဲ့ချင်းလူမျိုးတွေကိုဒုက္ခသည်ဖြစ်ခလုံခွေပေးတော့မှာမဟုတ်ဘူးလို့ကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့ဆုံးဖြတ်ချက်ကြောင့်နေရက်ကိုပြန်လာလို့တဲ့ချင်းဒုက္ခသည်တွေကိုချင်းလူမျိုးရေးသိမ်းရန်ကုန်နဲ့အစိုးရအဖွဲ့တို့ပူးပေါင်းပြီးဂူညီဆောင်ရွက်ပေးသွားမှာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးချင်းလူမျိုးရေးသိမ်းကတာဝန်ရှိသူတွေဟာနိုဝင်ဘာ3ရက်နေ့ကနိုင်ငံတော်ဒုတိယသမ္မတဦးဟင်ဒရီဖန်တီယူနဲ့သွားရောက်တွေ့ဆုံခဲ့ကြပြီးနိုင်ငံခြားရောက်ချင်းဒုက္ခသည်ရေးကိုပူးပေါင်းဂူညီဆောင်ရွက်ကြဖို့သဘောတူညီခဲ့ကြတယ်လို့ချင်းလူမျိုးရေးသိမ်းဥက္ကဋ္ဌဦးပီတာကျုံးကပြောပါတယ်နေရက်ကိုပြန်လာလို့တဲ့ချင်းဒုက္ခသည်တွေဟာအကူအညီလိုအပ်ရင်ချင်းလူမျိုးရေးသင်းထံဆက်သွယ်ရမှာဖြစ်ပြီးလေစိတ်မှလာကြူတာအိမ်တော်စုစည်းရင်းနဲ့အမှတ်ပုံတင်လုပ်ပေးတာနေစရာနေရာမရှိတော့တဲ့သူတွေအတွက်အသက်နိုင်ဆုံးကူညီသွားမယ်လို့ဥပိ္ပဒါကျုံးကပြောပါတယ
်ရခိုင်ပြည်ကြောက်ဖြူမြို့မှာတည်ဆောက်မဲ့ရေနက်စိတ်ကန်းစီမံကိန်းနဲ့ပတ်သက်ပြီးဒေသခံတွေရဲ့သဘောထားအတိုင်းဆောင်ရွက်သွားမှာဖြစ်တယ်လို့ရခိုင်မျိုးသားပါတီကကြေညာချက်ထုတ်ပြန်လိုက်ပါတယ်။အဲ့ဒီကြေညာချက်ကိုနိုဝင်ဘာလ9ရက်နေ့ကထုတ်ပြန်လိုက်တာဖြစ်ပြီးစီးပွားရေးစုံစီမံကိန်းနဲ့ပတ်သက်ပြီးဒေသခံရခိုင်လူထုနစ်နာမှုမရှိစေရေးပွင့်လင်းမြင်သာမှုနဲ့တည်င်းအချက်လက်မှန်ကန်စွာသိရှိခွင့်ရရှိရေးအတွက်ဒေသခံလူမှုဖွဲ့စည်းတွေအပါအဝင်ရခိုင်ပြည်သူတွေနဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်သွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ကြောက်ဖြူရင်နဲ့စိတ်ကန်းစီမံကိန်းအကောင့်ထဲပေါ်ဖို့အတွက်မှုပေါင်းသဘောတူညီချက်ကိုနိုဝင်ဘာလ၈ရက်နေ့ကနေပြည်တော်မှာရှိတဲ့စီးပွားရေးနဲ့ကုသန်းရောင်းဝယ်ရေးဝန်ကြီးဌာနမှနှစ်ဖက်တာဝန်ရှိသူတွေစာချုပ်လက်မှတ်ရေးထိုးခဲ့ကြပါတယ်။အဲ့ဒီစီမံကိန်းကရရှိလာမယ့်အကျိုးမြတ်ကိုတော့တရုတ်ဘက်က90ရာခိုင်နှုန်းနဲ့မြန်မာဘက်က30ရာခိုင်နှုန်းပိုင်ဆိုင်ကြမှာဖြစ်ပါတယ်။စီမံကိန်းနဲ့ပတ်သက်ပြီးအစိုးရအပါအဝင်ကုမ္ပဏီတွေကဒေသခံတွေနဲ့လာရောက်တွေ့ဆုံရှင်းလင်းတာမရှိသေးလို့ဒေသခံတွေနစ်နာမှုမရှိအောင်ဘယ်လိုလုပ်ဆောင်မယ်ဆိုတာမသိရသေးတဲ့အတွက်ဒေသခံတွေစိုးရိမ်နေကြတယ်လို့ကျောက်ဖြူမြို့ခံတွေကပြောပါတယ်
အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ရဲ့မွန်ပြည်နယ်မော်လမြိုင်မြို့နယ်အလှမှုဆောင်ဖွဲ့ဝင်ပန္နာရီမှုပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးမင်းထင်အောင်ဟန်ကိုပါတီလုပ်ငန်းတာဝန်ကနေရပ်ဆိုင်းလိုက်တယ်လို့မွန်ပြည်နယ် NLD ပါတီဥက္ကဋ္ဌဒေါက်တာခင်ဆောင်ကပြောပါတယ်ပါတီလှုပ်မှုဆောင်နဲ့ပါတီလုပ်ငန်းတာဝန်ရပ်ဆိုင်းခံရတဲ့ကိစ္စနဲ့ပတ်သက်ပြီးအကြောင်းရင်းအတိအကျကိုထုတ်ဖော်ပြောကြားခြင်းမရှိသေးပေမဲ့ငွေကြေးအချုပ်ရှင်းကြောက်တော့မဟုတ်ဘူးလို့ပါတီကပြောပါတယ်ဦးမင်းထင်အောင်ဟန်ကိုပါတီအလှုပ်မှုဆောင်ဖွဲ့ဝင်နဲ့လုပ်ငန်းတာဝန်ရပ်ဆိုင်ရတဲ့အကြောင်းရင်းကိုတရားဝင်စာထုတ်ပြန်ပြီးမှပဲအပြည့်စုံပြောကြားမယ်လို့ NLD ဗဟိုလှုပ်မှုဆောင်ဖွဲ့ကပြောရေးဆိုခွင့်ရှိသူသောက်သားမျိုးညွတ်ကပြောပါရယ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်သူဖြစ်တဲ့ဦးမင်းထင်အောင်ဟန်ပြည်နယ်ဆိုရဖွဲ့ဝင်လက်ဆစ်စွမ်းရည်နဲ့စက်မှုဝန်ကြီးဖြစ်ခါခံရကနေပါတီကနှုတ်ဆက်ခိုင်းလို့2018ခုနှစ်မေလကဝန်ကြီးဖြစ်ကနေနှုတ်ဆက်ထားသူဖြစ်ပါရယ်
ကရင်ပြည်နယ်မြိုင်ကလေးတန်လေးထောင်ပိလက်မြေစက်ယုံမှာတောင်မီရဲစွမ်းအင်နဲ့ပြန်လည်လဲပတ်ဖို့စီစဉ်နေတာနဲ့ပတ်သက်ပြီးအနီးအနားနေဒေသခံတွေကကန့်ကွက်လိုက်ပါတယ်ဒေသခံတွေကန့်ကွက်တဲ့အကြားလက်ရှိချိန်မှာတောင်မီရဲတည်ဆောင်ပြီးတိုးလောင်နေတာရှိတဲ့အတွက်အခုလိုထပ်မံကန့်ကွက်တာဖြစ်တယ်လို့ဒေသခံတဦးဖြစ်တဲ့ခွန်ပန်းလိုင်ကဆိုပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ KNU ကရင်အမျိုးသားအစည်းအရုံးကနေငင်းကြိမ်းလုပ်ငန်းစဉ်ဆိုင်ရာတရားဝင်အစည်းအဝေးတွေမှာပါဝင်မှုတွေကိုယာယီဆိုင်ခံထားပြီးတော့အလွတ်တဘောတွေ့ဆုံဆွေးနွေးမှုလမ်းကြောင်းကနေတဆင့်ဆွေးနွေးအဖြေရှာသွားမယ်လို့နိုမလ10ရက်နေ့6ကြိမ်မြောက်ဘို့အမြဲတမ်းကော်မတီအစည်းအဝေးကျင်းပအပြီးမှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်
အမျိုးသားပြန်လည်တင်မြတ်ရေးနဲ့ငင်းချမ်းရေးဖို့ဟူဒါနာ NRPC ဥက္ကဋ္ဌဒေါင်အဆန်းစုကြည်စီကိုလည်းလက်တလောကျင်းပပြုလုပ်မဲ့အစည်းအဝေးတွေမှာပါဝင်တက်ရောက်တာကိုယာယီဆိုင်းငါထားမယ်လို့ KNU ဥက္ကဋ္ဌဘူမူကြီးစောမူသူစေဖို့ကနေစာသောင်းတိတရေးသားပေးပို့ခဲ့ပြီးဖြစ်တယ်လို့ KNU ထွေထွေသွင်းရေးမှူးချုပ်ဘဒိုစောတာသူမူကနေပြောပါတယ်
စတေးရာစုပိလုံအစည်းအဝေးတွေမှာအဖြေကောင်းရလကောင်းရရှိခြင်းနဲ့ရည်ရွယ်ချက်နဲ့ကျွန်တော်တို့နိုင်ငံရေးသဘောတူညီချက်တွေကိုအရင်ရအောင်လုပ်ဖို့လိုတယ်ဆိုတဲ့အခြေခံနဲ့ကျွန်တော်တို့ကြားမှာသဘောတူထားတာရှိပါတယ်ဒါပေမဲ့ဒီနိုင်ငံရေးသဘောတူညီချက်တွေကိုရအောင်လုပ်ဖို့ဆိုတဲ့နေရာမှာလည်းထပ်ပြီးတော့တိစုတ်နေတာဖြစ်ပါတယ်အဲ့တော့ကြောင့်ဒီနိုင်ငံရေးသဘောတူညီချက်ကိုရအောင်ဖော်ဆောင်တဲ့နေရာမှာဒီတိစုတ်မှုတွေကိုအရင်အလွတ်သဘောဆွေးနွေးပွဲတွေကနေကြော်လွှားဖို့လိုပါတယ်အဲ့အတွက်ကြောင့်အချိန်ယူဖို့လိုတယ်အဲ့အတွက်ကြောင့်ကျွန်တော်တို့ဆရာကြီးရဆိုင်တာဖြစ်ပါတယ်
တဖက်မှာလည်း NCA ကိုလိုသလိုအသေးပဲဖွဲ့ဆိုပြီးတော့အသုံးချနေတယ်လို့လည်း KNU ဘဟုကော်မတီတွေကသုံးသပ်ခဲ့ပါတယ်။ငင်းချမ်းရေးလုပ်ငန်းစဉ်အတွင်းမှာကြုံတွေ့နေရတဲ့အခက်အခဲတွေကိုတော့ဘသူစောတာတို့မူကအခုလိုဆက်ပြောသွားပါတယ်
။ဒီမှာ NCA framework ထဲမှာဆိုရင်ကျွန်တော်အမျိုးသားရှေ့နိုင်ငံရေးရှင်နေပွဲတွေကျင်းပမယ်ဆိုပြီးတော့ကျွန်တော်လက်ခံထားကြတာရှိပါတယ်။ဒါပေမဲ့အမှန်တကယ်ကျတော့အမျိုးသားရှေ့နိုင်ငံရေးရှင်နေပွဲတွေကိုနားလေတဲ့ပုံစံကကျွန်တော် stakeholder ကြားမှာမတူညီကြပါဘူး။အဲ့အတွက်ကြောင့်အမျိုးသားရှေ့နိုင်ငံရေးရှင်နေပွဲတွေကျင်းပနေရမှာလဲလှုပ်လို့ရတဲ့နေရာလှုပ်လို့ရတယ်တချို့နေရာလှုပ်လို့မရဘူးစသဖြင့်ကျွန်တော်တို့မှာအဲ့ဒီအခက်အခဲတွေကြုံနေရပါတယ်။အဲ့ဒါကတော့ကျွန်တော်တို့မှာကွာဟမှုတွေပေါ့နော်
။ပြည်ရတိုင်းရင်းသားလက်နက်ကင်တော်လှန်ရေးအဖွဲ့တွေရဲ့ငင်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSD ကိုဦးဆောင်နေတဲ့ KNU အနေနဲ့အခုလိုဆိုင်းငါလိုက်တာဟာငင်းချမ်းရေးလုပ်ငန်းစဉ်တွေကိုအတော်လေးကမောက်ကမဖြစ်စေတယ်လို့ချင်းမျိုးသားတပ်ဦး CNF ဒုဥက္ကဋ္ဌဒေါက်တာဆလိုင်းလျာမောင်စာခေါင်ကအခုလိုဆိုပါတယ်
တော့မလာမကုန်မှာပြန်တွေ့ပြီးတော့ဒီစီတွဲမငီလာခံကျင်းပဖို့ပါဖို့ကျွန်တော်တို့ပြင်ဆင်ထားတဲ့ဟာလည်းခုထိလုံးလုံးမရတော့ဘူးသူတော်ငင်းချင်းဖြစ်စင်တခုလုံးကတော့တော်တော်လေးကမကမတော့ဖြစ်နေပါတယ
်ထို့အတူရှမ်းပြည်ပြန်လည်တီထောင်ရေးကောင်စီ RCSS ကလည်းပြစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီစစ်စစ်မှပါဝင်နေတာကိုပြန်လည်သုံးသပ်မှဖြစ်ပြီး JMC စစ်စစ်စည်းဝေးတွေကိုလည်းတက်ရောက်မှာမဟုတ်ဘူးလို့နိုဝင်ဘာလပထမပတ်ထဲမှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင်
ဆက်ပြီးတော့လက်နက်ကင်တပ်ဖွဲ့တွေများပြားပြီးတိုက်ပွဲတွေအစင်မပြတ်ဖြစ်ပွားနေတဲ့ရှမ်းပြည်နယ်ထဲမှာမြေမြုပ်မိုင်းတွေမကြာခဏပောက်ကွဲမှုဖြစ်ပွားနေပါတယ်။နိုဝင်ဘာလ17ရက်နေ့ကကြောက်မဲမြို့နယ်မှာရောမူဆယ်မြို့နယ်မှာပါ200မိုင်းတွေပောက်ကွဲတာကြောင့်ဒေသခံတွေသေချာတန်ရာရရှိခဲ့ပါတယ်။ဒီကြောင့်အသေးစိတ်ကိုတော့နမ်ဟုံကနေစူးစီးတင်ဆက်ထားပါတယ်။
နိုဝင်ဘာလ17ရက်နေ့နနက်ပိုင်းမှာကြောက်မဲမြို့ခုံငင်းကျေးရွာခုံငင်းတဒါနာမှာမိုင်းပေါက်ကွဲတာကြောင့်အမျိုးသမီး2ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးဒဏ်ရာရသူအနက်လွေခန့်မြင့်တယောက်မန္တလေးဆေးရုံအပေါ်မှာတိတ်ဆုံးသွားခဲ့ပါတယ်။ကြံတဲ့အမျိုးသမီး2ဦးကတော့ကြောက်မဲဆေးရုံကြီးမှာဈေးကူတမှုခံယူနေရပါတယ်။အခုလိုဒေသခံရသားတွေသွားလာနေတဲ့လမ်းပေါ်မိုင်းထောင်တဲ့လောက်ရက်အပေါ်ရှုတ်ချကြောင်းအမ်တမောက်လူမှုကူညီရေးအသင်းကြောက်မဲမြို့ကကိုအပန်းကပြောပါတယ်။
ဒီနှစ်ထဲမှာတော့ဒီပေါက်ကွဲတာတော့တော်တော်များတယ်။ဘယ်အဖက်ရှိမှဆိုကျွန်တော်ကတော့ဒီအခုတို့လှုပ်တဲ့ပုံစံကကျွန်တော်ရှုတ်ချတယ်။အများသွားတဲ့လမ်းမအပေါ်မှာဖြစ်နေတော့ဒီလူလူတို့ကိုပဲဥတီပြီးပြတ်မှတ်ထားနေလားလို့တော့အောင်းမင်းရတယ်တခါတည်
း။အလားတူမူဆယ်မျိုးစုံစော်ရက်ကွက်မှာဖြစ်ပွားခဲ့တဲ့ပေါက်ကွဲမှုမှာတော့အသက်7နှစ်အရွယ်ကလေးတဦးတေဆုံးပြီး12နှစ်အရွယ်ကလေးကတော့ဒဏ်ရာအပြင်းထန်ရရှိခဲ့ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ3ရက်လည်းမူဆယ်မျိုးနှမ်တုံးရွာနဲ့ပန်ဆိုင်းရွာအကြားမှာမိုင်းပေါက်ကွဲတာကြောင့်အမျိုးသမီးတဦးဒဏ်ရာရရှိပြီးတဦးတည်ဆုံးခဲ့ပါတယ်။လက်ရှိအနေထားအရမူဆယ်မြို့မှာလုံခြုံမှုအားနည်းနေတယ်လို့ဒေသခံစိုက်ရီကအခုလိုပြောပါတယ
်။မကြာခဏဘုံပေါက်ပေါက်နေတာကတော့ကျွန်တော်မူဆယ်မြို့အတွက်လုံခြုံမှုလုံးဝမရှိဘူးပေါ့ဗျာ။ပြောမယ်ဆိုရင်ဒီဘုံပေါက်ပြီဆိုရင်ကျွန်တော်အမြင်အနေနဲ့ပေါ့နော်။သူတို့ပဲလောက်တာပဲဖြစ်နိုင်တယ်။ဒီဗီဒီယိုစစ်တွေလည်းနာမည်ပဲရှိတာပေါ့ဗျာ။ တကယ်ပြည်သူဘက်ကိုရက်တည်တာလုံးဝမရှိဘူး။အခုဒီပြည်သူတွေကလည်းရက်ွက်တိုင်းလိုလိုလက်ကင်းနေလို့ကြားပါတယ်။ရက်ွက်လုံးချုံရေးသွက်ပေါ့နော်
။ဘယ်အဖွဲ့ထောင်ထားတဲ့မိုင်းဆိုတာတက်အမပြောနိုင်ပေမဲ့စစ်ရေးပဋိပက္ခဖြစ်ပွားနေတဲ့ရန်ပြည်နယ်အတွင်းလက်နက်ကင်တပ်ဖွဲ့တွေရဲ့မိုင်းလို့ယူဆနေကြပါတယ်။မိုင်းပောက်ကွဲမှုတွေရော့ကြအောင်လူထုအန္တရာယ်မဖြစ်ပွားအောင်လူထုကိုမိုင်းရှင်းလင်းရေးအသိပညာပေးမှုတွေများများလုပ်ပေးသင့်လဲလို့စိုက်ရီကတိုက်တွန်းထားပါတယ်။
အဲအကြောင်းလို့ဒီမိုင်းရှင်းတဲ့ရေးပြီးတော့ဒီဟောပေါ့အတိပညာပေးဟောပြောပွဲတွေများများပေးတင်တယ်လို့ကျွန်တော်ပြောချင်တာပေါ့ဗျာအတိပညာပေးတွေဒီမှာတော့တအားမကြုံခဲ့ဘူးရှိလည်းမရှိခဲ့ဘူးပေါ့နော
်ရှမ်းပြည်မြောက်ပိုင်းမှာအစိုးရစစ်တပ်အပြင်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ RCSS SSA နဲ့ပြည်သူစစ်တပ်ဖွဲ့တွေလှုပ်ရှားနေပြီးစစ်ရဲကာလအတွင်းထောင်ထားတဲ့မိုင်းတွေကြောင့်ပြည်သူတွေရဲ့လုံခြုံရေးကိုချိမ့်ချောက်နေပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။မွန်ပြည်သက်ပါတီနဲ့ KNU အောက်ခြေတပ်ဖွဲ့တွေအကြားနှဲ့မြအငင်းပွားနေကြတဲ့တနင်္သာရီတိုင်းဒေသကြီးရေဖြူမြို့နယ်အတွင်းမှာလက်နက်ကင်အဖွဲ့တွေကနေရွာသားတွေကိုပြစ်မှတ်ထားပြီးမိုင်းမထောင်ကြဖို့ကျေးရွာအုပ်ချုပ်ရေးမှူးကပန်ကြားလိုက်ပါတယ်။မလေးရှားနဲ့အိန္ဒိယနိုင်ငံမှာခေါ်လုံခွင့်ပေးတော့မှာမဟုတ်ဘူးလို့ကိုလတ်တမကမဟာမင်းကြီးယုံ UNHCR ရဲ့ဆုံးဖြတ်ချက်ကြောင့်နေရက်ကိုပြန်လာလို့တဲ့ချင်းဒုက္ခသည်တွေကိုချင်းလူမှုရေးအသင်းနဲ့အစိုးရအဖွဲ့ကနေပူးပေါင်းပြီးကူညီဆောင်ရွက်ပေးသွားမှာဖြစ်ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
သရရှင်ရေကုနားဆင်ခဲ့ရတာကတော့အပတ်စဉ်တိုင်းသတင်းလောအစီအစဉ်ဖြစ်ပါတယ်ဖီမာပိုင်းကနေကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ကျွန်တော်တို့အခုထုတ်လွှင့်ပေးသွားခဲ့တဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုကျွန်တော်တို့ VOA Internet ဆောင်ရွက်နာမှာပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်ကျွန်တော်တို့ရဲ့ website လိပ်စာကတော့ bombies.voanews.com ဖြစ်ပါတယ်ဒါပြင်သရရှင်နေနဲ့ကျွန်တော်တို့ကိုသတင်းတောင်းကျင်တဲ့ဝေဖန်ကြံပေးကျင်တဲ့ဆိုရင်ကျွန်တော်တို့ကိုတယ်လီဖုန်းနဲ့ဆက်သွင်းနိုင်ပါတယ်ဖုန်းကျွန်တော်တို့ရဲ့ဖုန်းနံပါတ်ကတော့09263918554ဖြစ်ပါတယ်ဒါမှမဟုတ်အီးမေးလ်ကနေဆက်သွင်းနေဆိုတော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese.voanews.com ဖြစ်ပါတယ်စာတိုက်ကနေတစင်ဆက်သွင်းနေဆိုတော့ VO American အတန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တရာမှတ်855ကိုစာရေးသားဆက်သွင်းနိုင်ပါတယ်ခင်ဗျာအခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ကတက်လက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
Sorry သတင်းတော့ဂျမဲခါရှောက်ကြီးတက်ခံရမှုမှာတန်တရားရှိသူ9ခုထေတံပေးဖို့ Sorry ဆိုရရှင်တွေကရှောက်လဲလိုက်ပါတယ် Washington Post သတင်းစာမှာ Sorry ရှင်မင်းသားမိုဟာမက်ဘင်ဆလမ်ပေါ်ဝေဘန်နဲ့ဆောင်းမရည်ရေးသားသူသတင်းတော်ခါရှောက်ကီဟာပြီးခဲ့တဲ့အော်တိုဘာလ2ရက်နေ့ကတူရကီမှာရှိတဲ့Sorry ကောင်စစ်ဝင်ရုံးကိုတွားရောက်ရာကတပ်ဖြတ်ခံခဲ့ရတာပါအီရန်နိုင်ငံနဲ့နေဆက်အာဖဂန်နိုင်ငံအနောက်ပိုင်းကဖာရာပြည်နယ်မှာတာလီဘန်ရဲ့တိုက်ခတ်မှုဥတည်တွေကြောင့်အစိုးရတပ်ဖွဲ့40ကျော်သေဆုံးသွားပါတယ်။ဘလူးဘလော့ခ်ရိုင်ထဲကရက်စကန်ခုကိုတပုံတွေရဲ့ညာဘက်ထုတ်စစ်တွေမှာအများဆုံးသေဆုံးတာဖြစ်တယ်လို့လည်းတာဝန်ရှိသူတွေကပြောခဲ့ကြတာပါ။ဥရောပသမဂ္ဂ EU နဲ့ဗြိတိန်နိုင်ငံခေါက်တွက်မဲ့သဘောတူညီချက်ပေါ်ဗြိတိန်ပါလီမန်ကအတည်ပြုချက်ရဖို့ဝန်ကြီးချုပ်ထရီဇာမေခဲ့ခဲ့ခဲ့ကြိုးပမ်းနေရချိန်မှာပဲခေါက်တွက်ရေးဆိုင်ရာဝန်ကြီးဒိုမီနစ်ဂရပ်ယာရူကနှုတ်ထွက်သွားပါတယ်။သူဥဆောင်စစ်ဆန်ညီနိုင်မှုတွေကထွက်ပေါ်လာတဲ့ EU နဲ့သဘောတူညီချက်မူကြမ်းမှာအဆိုပြုထားတဲ့အချက်တွေပေါ်မချိနဲ့တဲ့အတွက်နှုတ်ထွက်လိုက်တာပါ။ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေဒီနေ့စတင်ပြီးနေရက်ပြန်ပို့မယ့်အစီအစဉ်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကဆိုင်းငံ့လိုက်ပါတယ်။တိုင်းနဲ့ချီတဲ့ရိုဟင်ဂျာတွေကပထမတုပ်ဖြစ်150လောက်ကိုဒီနေ့မြန်မာနိုင်ငံဘက်ကစတင်ပို့ဆောင်မှုအစီအစဉ်ထားပေမဲ့ဒုက္ခသည်တွေကမပြောင်းရင်ရတဲ့အတွက်အတင်းအကျပ်စီစဉ်လို့မဖြစ်နိုင်တဲ့ကြောင့်အထမမြောက်ခဲ့တဲ့ကြောင်းဘင်္ဂလားဒေ့ရှ်ဒုက္ခသည်ရေးကော်မရှင်နာမင်းကြီးအဗ္ဒူခါလန်ကပြောဆိုလိုက်တာပါ။လက်တလုံးမှာတော့စစ်စစ်ထားပြီးဖြစ်တဲ့2000ကျော်ကိုမြန်မာနိုင်ငံကလက်ခံဖို့သဘောတူထားတာပါ။
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လို့ရမှုကမတ်စုမြတ်မှုဖြစ်ပြီးတော့အင်ဂျင်နီယာကတော့ Void Exonic ဖြစ်ပါတယ် Fury American အတန်ညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 လိုင်းတို့မီတာ19 25 30နဲ့လိုင်းလမ်းမီတာ190တို့ကနေအတန်လွင်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.
Welcome.